Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ2024ခုနှစ်ဇန်နဝါရီလ14ရက်တနင်္ဂနွေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်တံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်မင်္ဂလာပါ VOA ရဲ့မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11883ည၊လိုင်းဒိုမီတာ32 kHz 9335၊လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်နားဆင်နိုင်ကြပါပြီ။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်လေးပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ Hamas အဖွဲ့ပေါ်အောင်မွေးရတဲ့ဖြစ်တိုက်မယ်လို့ Israel ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ယူကောက်ပွဲအနေနဲ့ထိုင်ဝမ်သမ္မတလောင်းကိုချစ်ကျူးတဲ့နိုင်ငံတကာအစိုးရတွေကိုတရုတ်ကကန့်ကွက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မက်ခင်လေးနဲ့အတူပြောပြမှာပ
ါဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှနားဆင်ရမှာတစ်ခုကတော
့တိုင်းပြည်အရေးတစ်ခုကိုသွားနေတဲ့အခြေအနေလေးအဲ့ဒီဟာလေးကိုဒီစစ်အာဏာယူတွေကလုံးဝဒါဒါစီပိတ်ပင်ပြီးလက်နက်အားကိုပြီးအနိုင်ကျင့်အာဏာသိမ်းသွားတာပဲအဲ့တော့ဘယ်ပြည်သူပြည်သားမှဒါကိုလုံးဝမကြိုက်ဘူးခင်ဗျာ
အာဏာသိမ်းထားတာ၃နှစ်ကြာတာတောင်မှစစ်ကောင်စီကဘာလို့တတိုင်းပြည်လုံးကိုအုပ်ချုပ်လို့မရတာလဲဆိုတာကိုဒေါက်တာတေဇာဆန်းကပြောပြသွားတာပါဒီအင်တာဗျူးအပြည့်အစုံကိုမကြခင်မှာနားဆင်ရမှာပါဒါအပြင်အပတ်စဉ်စီစဉ်နေဖြစ်တဲ့ဒီမိုကရေစီရေးရာအစီအစဉ်ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာမြန်မာပြည်ကပေးစာနဲ့ကမ္ဘာတစ်လွှားထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုကျွန်မနဲ့အတူကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်
ဟာမတ်စ်အဖွဲ့ပေါ်အောင်မွေးရတဲ့အထိဆက်လက်ဆစ်ဆင်သွားမယ့်အကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကထပ်မံအလေးထားပြောလိုက်ပါတယ်ဆစ်ဖြစ်နေတာရပောင်းတရားပြည့်တော်မဲ့ဂါဇာဒေသမှာဆစ်ဆင်ရေးကိုအရှိန်မြင့်နေချိန်မှာပဲအစ္စရေးဝန်ကြီးချုပ်ကမနေ့ကထပ်ပြောလိုက်တာပါပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့မှာအစ္စရေးနိုင်ငံတောင်ပိုင်းကိုဟာမတ်စ်ဖွဲ့ကဝင်ရောက်တိုက်ခိုက်ရာကဆစ်ဖြစ်ခဲ့ရာမှာအစ္စရေးမှာလူပေါင်း1,000ကျော်သေဆုံးပြီးဂါဇာမှာတော့လူရေရဲ့တရားခိုင်နှုန်းကျော် 24,000 နီးပါးသေဆုံးပါတယ်။စနေနေ့မှာပဲဟာမတ်စ်တွေလက်မှာဖမ်းဆီးခံထားရတာရပောင်း100,000လောက်ရှိနေပြီဖြစ်တဲ့တရားခိုင်တွေလွတ်မြောက်ရေးအစ္စရေးစုရအုပ်တောင်းဆိုတဲ့အနေနဲ့တယ်လီဗီမြို့တော်မှာ24,000ကျော်ဆန္ဒပြပွဲအတွင်းလူပေါင်း1,000ချီပါဝင်ခဲ့ကြတာပါ။ဒီချိန်ထဲမှာပဲဂါဇာဒေသမှာအစ္စရေးရဲ့စစ်စင်ရေးရပ်ဖို့ဝါရှင်တန်မြို့တော်ပါဝင်ကမ္ဘာမျိုးကြီးတွေမှာလည်းပါလက်စတိုင်းသား1,000ချီဆန္ဒပြကြပါတယ်။ဝါရှင်တန်ဒီစီမှာရှိတဲ့အင်ဂျီရောအနီးမှာလည်းလူပေါင်း1,000ချီဆန္ဒပြခဲ့ကြသလိုလန်ဒန်ပါရီရောမမီလန်ဒဗ်လင်စတဲ့မြို့ကြီးတွေမှာလည်းစင်နေတုန်းကဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားကတလအတွင်းပထမဆုံးအကြိမ်ဖြစ်ဒီနေ့မှာပဲပင်လယ်ထဲမှာပယ်ထိန်တက်မစ်ဆိုင်းတုံးစမ်းသပ်ပစ်ခတ်ခဲ့ကြောင်းအင်းနီချင်းနိုင်ငံတွေကပြောပါရယ်မြောက်ကိုရီးယားရဲ့ဒီကနေ့မစ်ဆိုင်းတုံးစမ်းသပ်မှုကိုတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ရုံးကအတည်ပြုပေမဲ့ဘလောက်အထိရောက်ခဲ့ရဆိုတာကိုတော့အသေးစိတ်အချက်အလက်တွေကိုမပြောခဲ့ပါဘူးဂျပန်ကာကွယ်ရေးဝန်ကြီးဌာနကလည်းမြောက်ကိုရီးယားကပယ်ထိန်တက်မစ်ဆိုင်းတုံးဖြစ်တဲ့ပစ်လွတ်မှုကိုထောက်လန်းသိရှိရတယ်လို့ပြောပေမဲ့အသေးစိတ်အချက်အလက်တွေကိုတော့မပြောပါဘူးပြီးခဲ့တဲ့နှစ်ဒီဇင်ဘာ17ရက်နေ့တုန်းကမြောက်ကိုရီးယားကလောင်စာဂဲ3အဆင့်မြင့်တိုက်ချင်းပစ်ဒုံးကျည်ကိုစက်တက်ခဲ့ပြီးတဲ့နောက်ဒါဟာပရမာဆုံးချိန်ပြစ်ခတ်ခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီတိုက်ချင်းပစ်ဒုံးကျည်ကိုတော့အမေရိကန်ကိုတိုက်ခိုက်အောင်ရည်ရွယ်ထုတ်လုပ်ထားတာပါ။တင်းမာမှုတွေဖြစ်နေတဲ့တောင်ကိုရီးယားနဲ့နေဆက်ပင်လယ်ပြင်မှာမြောက်ကိုရီးယားကလက်နက်ကြီးတွေဒလဆက်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးရက်ပိုင်းအကြာမှာပဲမစ်ဆိုင်းတုံးစမ်းသပ်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့လက်နက်ကြီးပြစ်ခတ်မှုတွေကြောင့်တောင်ကိုရီးယားကနေဆက်အနီးစီးရေးလေ့ကျင့်မှုတွေလုပ်ခဲ့ပါသေးတယ်ရှင်။
ထိုင်ဝမ်အနာရပါတီဒီမိုကရက်တစ်ပရိုဂရက်ဆစ်ပါတီ DPP ကိုထောက်ခံကြတဲ့နိုင်ငံတွေကိုတရုတ်နိုင်ငံကြီးဌာနနဲ့နိုင်ငံတကာမှရှိတဲ့တရုတ်သံရုံးတွေကသတိပေးလိုက်တယ်လို့ထိုင်ဝမ်ရွေးကောက်ပွဲမှာသမ္မတဖြစ်အနိုင်ရသွားတဲ့လိုင်ချန်တေးကိုလည်းချီချူးစကားပြောကြတဲ့အစိုးရတွေကိုရှုတ်ချလိုက်ပါတယ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ DPP ပါတီသမ္မတလောက်လိုင်ကိုအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကချီချူးစကားပြောကြလိုက်ပြီးထိုင်ဝမ်နဲ့အလို့သဘောဆက်ဆံရေးဆက်လက်ထားရှိသွားဖို့မျှော်လင့်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တဲ့အပေါ်တရုတ်နိုင်ငံကြီးဝန်ကြီးဌာနကတော့ဒီနေ့ပဲအပြင်းအထန်တုံ့ပြန်လိုက်တာပါအမေရိကန်နိုင်ငံကြီးဝန်ကြီးရဲ့ပြောဆိုချက်ဟာထိုင်ဝမ်ကခွဲထွက်ရေးလိုလားသူတွေကိုမှားယွင်းတဲ့သတင်းစကားပားရရောက်တဲ့လောက်ရအဖြစ်နဲ့ပြောဆိုခဲ့ပါတယ်။ထိုင်ဝမ်ရဲ့ဒီမိုကရေစီခိုင်မာအားကောင်းမှုကိုပြတ်သားတဲ့လောက်ရအဖြစ်ဗြိတိန်နိုင်ငံကြီးဝန်ကြီးဒေးဗစ်ကွန်မွန်ချီချူးစကားပြောကြားတဲ့ပုံမှာလည်းမှားယွင်းတဲ့လောက်ရအဖြစ်တရုတ်တယ်ယုံကစနေနေ့မှာတုံ့ပြန်ခဲ့တာပါ။ထိုင်ဝမ်သမ္မတလောင်းယူကော့ပွဲအနိုင်ရတဲ့ပုံမှာဂျပန်နိုင်ငံကြီးဝန်ကြီးယူကိုကာမီကာဝါကချီချူးခဲ့တဲ့အတွက်လည်းတရုတ်နိုင်ငံကတန်တမာရေးအရာကန့်ကွက်ခဲ့ပါတယ်ခင်ဗျာ။
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ခင
်ဗျာ VOA America အတန်းမြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာရပ်တန့်နေတဲ့ရေကာတာစီမံကိန်းကြီးတစ်ခုကိုပြန်ဆနိုင်ဖို့ခွင့်ပြုချက်ရရည်နာမည်ကြီးကမ္ဘောဒီးယားတထွေကြီးတစ်ယောက်ကအုတ်ထပ်ဖြစ်ဥဆောင်နေတဲ့ကုမ္ပဏီတွေတိတိစိတ်ကြိုးပမ်းနေတဲ့အကြောင်း VOE ကရရှိထားတဲ့ထောက်ထားမှတ်တမ်းတွေမှာတွေ့ရှိရပါတယ်ရတနာကရီပြည်နယ်ကစီမံကိန်းတွေကြောင့်ဌာနေလူမျိုးတွေရဲ့လူနေမှုဘဝတွေမဲခေါင်မြေဂရဗီယာစနစ်တွေကိုထိခိုက်မှာကိုလည်းပတ်ဝန်းကျင်ထင်သေးသမားတွေစိုးရိမ်နေကြပါတယ်2003ခုနှစ်ကစတင်ခဲ့တဲ့မဲခေါင်မြေအဓိကမြေလက်ထက်တွေမှာတိစောက်မဲ့ကမ္ဘောဒီးယားနိုင်ငံရဲ့ရေကာတာစီမံကိန်းတွေထဲမှာ Lower Report 3နဲ့ Lower Season 3ကိုလည်းပါဝင်ခဲ့တာပါ။လွန်ခဲ့တဲ့10နှစ်လောက်ကလေးကစီမံကိန်းတိစောက်ရေးအတွက်တရုတ်ကုမ္ပဏီတွေကခွင့်ပြုချက်ရဖို့ကြိုးပမ်းခဲ့ပေမဲ့အကောင့်ထဲမှာပေါ်ခဲ့ပါဘူး။ဒါပေမဲ့လည်းခုခါမှာတော့ကမ္ဘောဒီးယားတထည် Kitman ကဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ကုမ္ပဏီတွေကနေစီမံကိန်းအတွက်ကနဦးစမ်းစစ်ချက်တွေကိုစတင်နေတာဖြစ်ပါတယ်။စီမံကိန်းတစ်ခုကြောင့်အိမ်နောက်စု1000လောက်ထိခိုက်နိုင်တဲ့အကြောင်းဒေသခံပတ်ဝန်းကျင်ထင်သေးရေးအဖွဲ့ 3S မြစ်ထင်သေးရေးခွင့်ရဒါရိုက်တာလင်ပွန်ကလစ်ကလည်းပြောဆိုထားပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာရှိတဲ့မာရာပီမီးတောင်ဒီနေ့ထပ်မံပေါက်ကွဲမှုဖြစ်ခဲ့ရမှာမီးခိုးနဲ့ပြားတွေလေထဲကိုလွင့်ဆင်ထွက်ခဲ့ပေမဲ့ထိခိုက်သေးဆုံးမှုသတင်းတော့မကြားရပါဘူးမီးတောင်ဝါကနေမီတာ1300ခန့်အထိလွင့်ဆင်ပေါက်ကွဲထွက်သွားတဲ့ပြားတွေဟာအနီးအနားမှာရှိတဲ့ကြေးရွာတွေအပေါ်ကိုပြန့်ကျဲကျသွားပြီးတော့လမ်းတွေနဲ့မော်တော်ယာဉ်တွေကိုဖုံးလွှမ်းသွားတယ်လို့အနောက်ဆူမတ်ထရာပြည်နယ်မှာရှိတဲ့မာရာပီမီးတောင်စူးစမ်းလေ့လာရေးဌာနကပြောပါတယ်အင်ဒိုနီးရှားအာဏာပိုင်တွေဟာမီးတောင်သတိပေးချက်ကိုအဆင့်1ကနေဒုတိယအမြင့်ဆုံးအဆင့်ဖြစ်တဲ့အဆင့်3အထိမြင့်တင်လိုက်ပြီးတော့တောက်ကြနီးကစပြီးတော့လူပေါင်း100ကျော်ကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးထားရပါတယ်။မာရာပီမီးတောင်ရဲ့လှုပ်ရှားမှုဟာငလင်ကျောလိုမြေအောက်နှက်ဆိုင်တဲ့နေရာကနေလှုပ်ခါတာမျိုးမဟုတ်တဲ့အတွက်ကြောင့်မို့လို့ကြိုတင်မသိနိုင်တာကြောင့်ခံမှန်းရခက်ခဲပြီးရုတ်တရက်ပေါက်ကွဲလွယ်တတ်တဲ့မီးတောင်ဖြစ်ထင်ရှားပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလအစောပိုင်းကလည်းမီးတောင်ပေါက်ကွဲမှုကြောင့်တောင်တက်သမား24ဦးသေဆုံးပြီးတော့အများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။မာရာပီမီးတောင်ကတော့ပြီးခဲ့တဲ့နှစ်ဇန်နဝါရီလတုန်းကလည်းအခုလိုပောက်ကွဲခဲ့ပြီမဲ့ထိခိုက်သေးဆုံးမှုတော့မရှိခဲ့ပါဘူးရှင
်ဂျပန်နိုင်ငံမှာနှစ်စက်တည်းနေ့ကငရင်တန်သစ်ဒေသမှာအကူအညီပေးရေးလုပ်ငန်းတွေနှေးကွေးနေတာကယ်ဆယ်ရေးစခန်းတွေမှာယောဂကူးစက်မှုတွေပေါ်ပေါက်နေတာတွေအတွက်စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိရာပထမဆုံးချိန်ဖြစ်နိုတိုဒေသကိုဒီနေ့သွားရောက်ပါတယ်ဇန်နဝါရီလတည့်နေ့ကပြင်ရ 9.6 ရှိတဲ့ငရင်ကြောင့်လူ120သေဆုံးပြီး26ယောက်ပျောက်ဆုံးနေစေဖြစ်တယ်လို့ရာနဲ့ချီပြီးတော့လည်းထိခိုက်ဒဏ်ရာတွေရခဲ့တာပါနေထိခိုက်ပျက်စီးခဲ့သူအများစုပါဝင်ဒေသခံ2000ကျော်ဟာစာတင်ကျောင်းအားကစားရုံတွေရက်ကွက်ရုံတွေပါဝင်ယာယီကိုလွန်ရနေရ400လောက်မှာနေထိုင်နေကြရတယ်လို့လည်းမိသက်နဲ့ကပ်ဘေးဒဏ်စီမံခန့်ခွဲရေးဌာနကသတင်းထုတ်ပြန်ထားပါတယ်လမ်းတွေထိခိုက်ပျက်စီးခဲ့ကြောင်းအကူအညီပေးရေးလုပ်ငန်းတွေနှောင့်နှေးနေပြီးတက်ကြီးရွယ်တွေအများစုနေထိုင်ရာဒေသတစ်ချို့မှာကျန်းမာရေးပြဿနာတွေကြုံတွေ့နေရတယ်လို့လည်းကြမ်းကျင်သူတွေကသတိပေးနေပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့တူတင်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို bamis.voanews.com internet စာမျက်နှာမှာလည်းကျမတို့ထုတ်လွှင့်နေတဲ့အခြေအနေတစ်ပြိုင်နက်ဖမ်းယူနားဆင်နိုင်ပါတယ်။အဲ့ဒီမှာသတင်းတွေစောင့်မတွေအပြင်တွေးဆမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်အစီအစဉ်နဲ့ကဏ္ဍတွေပတ်စဉ်ကဏ္ဍတွေနဲ့ဆက်လက်ပြီးတော့တင်ဆက်ပေးသွားပါမယ်။ပထမဆုံးတော့မြန်မာပြည်ထဲကနေအသက်အန္တရာယ်နဲ့လုံခြုံရေးစိုးရိမ်ရလို့ထွက်ပြေးတိမ်းရှောင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာဝင်ရောက်ခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့စကန်မီးလောင်မှုအခြေအနေနဲ့စတင်ကျင်းပါတယ်။ပြီးခဲ့တဲ့သတင်းပတ်ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စကန်၅မီးအကြီးကျယ်လောင်ကျွမ်းမှုမှာအင်ဂျီ1000ကျော်မီးလောင်ပျက်စီးခဲ့လို့ကလေးတငယ်အမျိုးသမီးနဲ့တက်ကြီးရွယ်တွေအပါအဝင်ရိုဟင်ဂျာဒုက္ခသည်9000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့စာတင်ကျောင်း20ကျော်မီးရဲပါဝါလို့ရိုဟင်ဂျာကျောင်းသား1500စာတင်ကြားခွင့်ဆုံးရှုံးခဲ့ရပါတယ်။ရိုဟင်ဂျာဒုက္ခသည်စကန်၅မီးလောင်မှုနောက်ဆုံးရအခြေအနေတွေကိုမက်ဆူမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ပြည်ရဲ့သတင်းပတ်2024ခုနှစ်ဇန်နဝါရီလ9ရက်ဒေသစံတော်ချိန်တနင်္ဂနွေနေ့မနက်အစောပိုင်းမှာရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီပြီးတော့ခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကော့စ်ဘဇားခရိုင်တွေကကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာမီးလောင်ကျွမ်းမှုအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်။ မနက်တနာရီဝင်းကျင်လောက်ကနေစပြီးတော့လောင်ကျွမ်းခဲ့တဲ့အဲ့ဒီမီးလောင်ကျွမ်းမှုကို၃နာရီလောက်အကြာကြာမှမိသက်ဖွဲ့၁၀ဖွဲ့စကန်းတာဝန်ရှိတဲ့သူတွေစေတနာဝန်ထမ်းတွေပူးပေါင်းပြီးတော့ထိန်းချုပ်ငြိမ်းသက်နိုင်ခဲ့ပါတယ်လို့ဘင်္ဂလားဒေ့ရှ်မိသက်ဌာနကရိုက်တာသတင်းကိုပြောဆိုထားပါတယ်လေပြင်းတိုက်ခတ်မှုတန်းကြောင့်ပို့ပြီးတော့မှပြင်းပြင်းထန်ထန်မြန်မြန်ဆန်ဆန်လောင်ကျွမ်းစေခဲ့တဲ့ဒီမီးလောင်ကျွမ်းမှုအတွင်းမှာတော့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေအစုလိုက်အပြုံလိုက်ပြုတ်သိမ့်နေထိုင်ရာယာယီအင်ဂျီတဲလီပေါင်းတထောင်ကျော်ပျက်စီးခဲ့ပြီးတော့မိသားစုပေါင်းထောင်နဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဒေသခံမိသက်ဌာနနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်မီးလောင်ကျွမ်းမှုဖြစ်စဉ်နဲ့ပတ်သက်လို့ရိုဟင်ဂျာဒုက္ခသည်တွေကိုကိုယ်တိုင်တွားရောက်ပြီးတော့ကူညီပေးခဲ့တဲ့ရိုဟင်ဂျာလူငယ်စေတနာဝန်ထမ်းကိုအောင်မြင်က VOA မြန်မာပိုင်းကိုမီးလောင်မြင်းကိုသူကိုယ်တိုင်တွားရောက်ပြီးတော့အခုလိုတိုက်ရိုက်ရှင်းပြပါတယ
်ဘဘဒီဆုံးဒုက္ခတဲ့စခန်းဘောမဒန်ရဲ့စခန်းအမင်းငါဟိုမဒုဆရာမှာဒီကနေ့ညစတော်ရန်တန်လိုက်ကနေစပြီးတော့မီးလောင်ကျိုးမှုဟိုသိသေးပါလေအဒီညကလည်းသာပြီးတော့ဟိုပစ်တော့နေတယ်လို့ဟိုဒုက္ခတွေတွေကပြောပါတယ်ဒီတော့ဒီဖဲရဲ့ဒီဖဲရဲ့ပြီးတော့ဟိုဟာတော့အကုန်လုံးဘုံလုံးဟိုမီးလောင်ပါတော့ပဲပါတယ်ဟိုဒီတဲမှာဟိုဆန်ဆာရဲ့အဲပြီးတော့အင်ဂျီရောအင်ဂျီရောရဲ့ဟိုဝင်ဆောင်မှုပေးတဲ့အစောဝင်ရဲ့စာတင်ချောင်းရဲ့အဲစာတပိနော်ဟိုစစ်စုပေါင်းဟိုစက်ထောင်ကျော်လုံးပေါ်ပါတော့ကျဲတယ်လို့ဟောပြန်မြန်ပြီးတော့လောလောဆယ်တော့ပြောလဲရတယ
်မိကထိန်းချုပ်လို့မရအောင်မြန်ဆန်ပြင်းထန်လွန်းတာကြောင့်ကလေးငယ်တွေအမျိုးသမီးတွေကိုဝင်ဆောင်မိခင်တွေနာမကျန်းသူတွေနဲ့တက်ကြီးရွယ်ဦးတွေအပါအဝင်ဒုက္ခသည်စခန်းတွင်ကထောင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာအသက်လူပြီးတော့ရရပစ္စည်းတွေဆွဲပြီးဘေးလွရာအနီးအနားကွင်းပြင်တွေဘက်ကိုထွက်ပြေးခဲ့ကြရတာပါမိပေးတန်တင်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ကိုတွေ့ဖြစ်စဉ်တွေကိုရိုဟင်ဂျာစေတနာဝန်ထမ်းကိုအောင်မြင်ကအခုလိုမေးမြန်းပြီးပြောပြပါတယ်
哦你要抓到我就我就把你按照了走了其他都有我们就打这我在这不过我们不过来去的啊那不过来去的啊那不过来去的啊那不过来去的啊我跟他们都喜欢跟你的三八打那不过来去的啊那不过来去的啊那
不过来去的啊那不过来去的啊那不过来去的啊那不过来去的啊那不过来去我家的阿婆龙发作了然后没碰见大家的部队参加了去年你都参加好不好我还要去到我的山腰你的胸中最需要看我和你两天嘛发作在里面说了
လက်တလောမိမိတန်တင်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေခိတခိုးလုံနေထိုင်နိုင်ရေးမိဘတဲ့ဒုက္ခသည်ကူညီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ပေးထားတဲ့အခြေအနေကိုလည်းကိုအောင်မြင်ကအခုလိုရှင်းပြပါဗျာ
ဟိုဘက်မှာဟိုမင်းတဲ့ဟာတွေကတော့ဟိုမိလောင်ပါသွားတယ်ကျွန်တော်အဲ့ဒီခဲတွေတော့မပါဘူးပေါ့နော်ဟိုအဆုံးကြီးကဟိုကြည့်တယ်မင်းတဲ့ထိုင်တယ်ဟိုသေးတွေတော့ခုံလုံးချင်ခဲ့တာ
ကြည့်တယ်တော်တော်ဆက်တယ်ကိုရီးယားတယ်
我分离过了我我经常我的分离去搞的你分离了后你两天嘛发多少了
ဇန်နဝါရီလ9ရက်နေ့မီးလောင်ကျွမ်းမှုဖြစ်စဉ်အတွင်းမှာဗလီစာတင်ကြောင်းကျန်းမာရေးစောင့်ရှောက်မှုစင်တာနေအိမ်ခန်းတွေပျက်စီးဆုံးရှုံးပြီးတော့မိဘတန်တဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း 9,000 ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရသလိုနေစရာထိုင်စရာတွေတော်တော်များများပျက်စီးသွားတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNOCHA ကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်စာတင်ကြောင်းပေါင်း 20 လောက်မိတဲ့ပါသွားတဲ့အတွက်အနည်းဆုံးရိုဟင်ဂျာကျောင်းသား 1,500 ပညာဆက်ပြီးတော့သင်ကြားနိုင်ရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပြီးတော့ရိုဟင်ဂျာကလေးငယ် 3,500 ကျော်ဟာလည်းနေစရာအတိဒုက္ခနဲ့ရင်ဆိုင်နေရပါတယ်လို့ကုလသမဂ္ဂကလေးများပညာရေးရန်မုံငွေအဖွဲ့ UNICEF ကပြောပါရယ်ရိုဟင်ဂျာလူငယ်စေတနာဝန်ထမ်းကိုအောင်မြင်က VOA မြန်မာပိုင်းကိုမီးလောင်မြင်းကိုသူကိုယ်တိုင်တွားရောက်ပြီးတော့အခုလိုတိုက်ရိုက်ရှင်းပြပါရယ
်
哦所以要
跑了对啊对啊我三天三天都把他们也给好了那他们也给好几把了那他们也给好了他们都也给好几把了后马的三多名啊嘞
မီလောင်ကြမှုမှာလူအသေးပြောက်တော့လောလောဆယ်စီးရင်ကောက်ယူထားတာမရှိဘူးလို့ Cost Bazaar Bangladesh ဒုက္ခသည်များစောင့်ရှောက်ရေးနဲ့ပြန်ပို့ရေးကော်မရှင်ကပြောပါရယ်နေအိမ်တွေကိုစောင့်လုပ်နေတဲ့အချိန်မှာတော့သူတို့အတွက်ယာယီခိုးလို့ရစခန်းတွေစီစဉ်ပေးထားတယ်လို့စာတင်ကြောင်းတွေပြန်ပြီးတော့စောင့်နေတဲ့အချိန်မှာပဲယာယီတဲလေးတွေနဲ့ကလေးငယ်တွေစာတင်ကြားနိုင်အောင်စီစဉ်ထားပေးပါရယ်ကလေးငယ်တွေရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာလုံခြုံမှုရှိအောင်ဘင်္ဂလားဒေ့ရှ်တာဝန်ရှိတဲ့သူတွေဒုက္ခသည်စခန်းတာဝန်ခံတွေကပူးပေါင်းဆောင်ရွက်ညှိနှိုင်းပေးနေပါတယ်လို့ UNICEF ကသတင်းထုတ်ပြန်ထားပါတယ်။လက်တတော်မှာတော့ရိုဟင်ဂျာထောင်ထဲချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အခုချိန်ထိလည်းအရေးပေါ်အကူအညီတွေလိုအပ်နေတဲ့ဒုက္ခသည်စခန်းအမှတ်9မိလောင်ကျွမ်းခဲ့ရတဲ့အကြောင်းရင်းကိုတော့ဘင်္ဂလားဒေ့ရှ်လုံခြုံရေးအာဏာပိုင်တွေဘက်ကစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကသတင်းထုတ်ပြန်ထားပါတယ်ရှင်။
မဆုံမဆူစည်းတင်ပြခဲ့တာကိုနားဆင်ခဲ့ကြရတာပါအခုတော့မြန်မာဒီမိုကရေစီရေးရာအလှည့်ပါမြန်မာပြည်သူတွေကိုယ်တိုင်ပါဝင်ပြီးတသားတည်းရှိနေတဲ့အတွက်ကြောင့်မို့လို့စစ်ကောင်စီကိုဆန့်ကျင်တဲ့ညွေဦးတော်လန်ရေးဟာပုံမခိုင်မှာအားကောင်းလာခဲ့တယ်လို့မန်းနေညွေဦးတော်လန်ရေးကိုဦးဆောင်သူဒေါက်တာဒေဇာဆန်းက VOE ကိုပြောပါတယ်အာဏာသိမ်းခဲ့တဲ့စစ်ကောင်စီရဲ့တပ်တန်း၃နှစ်ထဲဝင်ရောက်လာချိန်တိုင်းပြည်လုံးစစ်တပ်ကမျှော်မှန်းထားတယ်လို့အုတ်ချုပ်လို့မရတာဘာကြောင့်ပါလဲဒေါက်တာဒေဇာဆန်းကိုမက်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်နားဆင်ကြည့်ကြပါဒီ2021ခုနှစ်စစ်အာဏာသိမ်းချိန်မှာဘသူမှပေါ်ပေါ်တင်တင်ကိုစန့်ကျင်မရေတဲ့အချိန်ပေါ့နော်စန့်ကျင်စန္ဒပြမှုတွေကိုမလုပ်တဲ့အချိန်မှာမန္တလေးမြို့မှာပထမဦးဆုံးဒီစစ်အာဏာသိမ်းမှုကိုစန့်ကျင်စန္ဒပြတဲ့လှုပ်ရှားမှုကိုဦးဆောင်ခဲ့သူတဦးနေနဲ့အဲ့လိုမျိုးဖြစ်လာဖို့ဘလို့တွန်းအားတွေနဲ့ဘာကြောင့်အဲ့လိုလမ်းမပေါ်ဘူးဒီလိုရဲဝင်းဝင်းထွက်ပြီးတော့စန့်ကျင်ဆန္ဒပြခဲ့တာလေရှင
်လူတဘာဝကလူဆိုတာလွတ်လပ်မှုကိုလိုလားတယ်ဗျာနှိမ့်ချိုက်တယ်ပေါ့နော်ဒီဖိနှိပ်တာတွေနော်ဒီချုပ်ချစ်တာတွေမကြိုက်ဘူးဒါလူတဘာဝဒါကြောင့်လည်းကျွန်တော်တို့ဒါဒီမိုကရေစီစနစ်ကိုကဘာသူကဘာသားတွေလူသားတွေကကြိုက်ချစ်မြတ်လို့ရတယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်အားဆိုရင်လို့လည်းရေးရပြီးကြရဒါဒီမိုကရေစီအရေးနော်ဖက်ဒရယ်အရေးအတွက်နှစ်ပေါင်းမြောက်တော့တက်ပေါ်ဝင်ခဲ့တယ်2017နဲ့2020ကြားမှာဒါဒီမိုကရေစီအစစ်အမှန်ဖက်ဒရယ်အစစ်အမှန်လုံးဝမဟုတ်ဘူးနော်သို့တော့ကျွန်တော်တို့ဒါခုနကတဝက်တစ်ပြက်ပေါ့ဗျာဒါဆိုရလေးနဲ့နော်ဒီအရွေးတစ်ခုကိုနော်တိုင်းပြည်အရွေးတစ်ခုကိုသွားနေတဲ့အခြေအနေလေးအဲ့ဒီဟာလေးကိုဒီစစ်အာဏာယူတွေကလုံးဝဒါဒါစီပိတ်ပင်ပြီးလက်နက်အားကိုပြီးအနိုင်ကျင့်အာဏာသိမ်းသွားတာပဲအဲ့တော့ဘယ်ပြည်သူပြည်သားမှဒါကိုလုံးဝမကြိုက်ဘူးခင်ဗျာအဲ့တော့အဲ့ဒီအချိန်ကျွန်တော်မှတ်မိပါတယ်2021နော်ဖေဖော်ဝါရီ1နှစ်3ရက်တည်းနော်ကျွန်တော်ရက်ွက်ထဲရပြည်သူကိုရွာအဲ့ပြည်သူကဒါကလုံးဝမကြိုက်ဘူးဆိုပြီးတော့တောက်တစ်ခေါက်ခေါက်အန်ဂျီတီလုံးမကြတာကြီးပဲတိုးတော့ငါတို့ဘလို့တွန်းမြန်ကြရင်ကောင်းမလဲဘာလို့ကြရင်ကောင်းမလဲဆိုတာကတော့သူ့အမြင်ကို့အမြင်တော့ဝိုင်းဆွေးနွေးနေကြတဲ့အချိန်ပေါ့အဲ့တော့ကျွန်တော်ကယုံမိတာဒီတော်လိုင်းရဲ့အကြောင်းကိုပြည်သူတော်လိုင်းရင်းဆိုတာအဲ့ဒါလူတစုတော်လိုင်းရင်းကိုပြည်သူအားလုံးကအာဏာသိမ်းဖို့လက်မခံတာဗျာပြည်သူအားလုံးနော်နောက်ဆုံးအဲ့စစ်တပ်အောက်ခြေကတမှုတသားတွေတောင်အများကြီးပါတာအခုအကြောင်းကိုသူတို့ပြည်သူရင်ဝင်ပူပြောင်းခွေလုံးနေကြတာဒါကြောင့်နော်အဲ့တော့ဟိုပြောချင်တာကဟိုမစူကစခဲ့တယ်ဆိုတာမျိုးကျွန်တော်ကတော့ဟိုမစိုးလို့ဘူးအဲ့လိုလေကျွန်တော်ကလက်မကန်ဘူးပြည်သူအားလုံးတိုင်းနေနော်ပြည်သူအားလုံးကဒီအာနာရှင်စနစ်ကိုမကြိုက်တာပဲအာနာသိမှုကိုလက်မခံတာပဲအဲ့တော့ဟိုကိုဒေတာတက်စပြီးတပိမောင်းတခြားသူစပြီးတပိမောင်းလေးမှာနော်အဲ့တော့မောင်ဖြူမောင်နီရေအစတယ်လို့ကျွန်တော်ကတော့မှတ်မှတ်ယူဘူးဒါဒီပြည်သူဒေါ်လာကြီးဖြစ်တယ်ပြည်သူအားလုံးကဒီအာနာရှင်စနစ်နဲ့အာနာသိမှုကိုလက်မခံဘူးဒါကြောင့်အခုအချိန်3နှစ်ကြာတဲ့ဒီနီလန်နီနာအစုံနဲ့ကျွန်တော်တို့ဒါစန့်ကျင်တွန်းလှန်နေကြတာဖြစ်တယ်လို့ပဲကျွန်တော်ကတော့ရှုမြင်ပါတယ်ခင်ဗျအဲ့
တော့ဒီငွေဦးတွန်းလှန်ရေးကိုကိုယ်တိုင်ဖြတ်တန်းခဲ့တယ်အတွေ့အကြုံတွေထဲမှာဆိုရင်အဓိကစိန်ခေါ်မှုတွေရောဘာတွေလဲရှင်အ
ဲ့တော့ဒီတော်လန်ရေး၃နှစ်ကာလအတွင်းမှာကျွန်တော်အဓိကဘာလုပ်ဖြစ်တယ်လို့ပြောရင်ခုနကပြောလို့ခရီးသွားဖြစ်တယ်ဆိုတော့ပြောရမသွားဖြစ်နေဘူးနော်ကျွန်တော်ခရီးတွေအများကြီးရောက်ပါတယ်နော်အညာမြေပြန်တခွင်ကတော့နော်ဒီပြည်ပြန်ဆင်အောင်နော်တက်ဆင်အောင်ကျွန်တော်ရောက်ခဲ့တယ်ပေါ့နော်အဲအဲ့လိုပဲကျွန်တော်တို့တိုင်းရင်းသားတော်လန်ရေးဒေသတွေလည်းကျွန်တော်ရောက်ပြစ်ပါနော်မြန်မာနိုင်ငံအလဲပိုင်းအထက်ပိုင်းနော်အရှေ့မြောက်ပိုင်းအရှေ့ပိုင်းပေါ့နော်ကျွန်တော်ရောက်တော့အဓိကဟိုတွေ့ကြုံရတဲ့ဟာတွေကတော့ဒါအားလုံးလည်းတည်ပြီးသားပါအနာယူဖက်စစ်တဲ့ရဲ့ရက်ဆက်မှုအကြမ်းဖက်မှုတွေပါပဲခင်ဗျအညာမှာဆိုရင်ပိုတိတာထင်ရှားတာပေါ့နော်ဒါကိုတိတဲ့အညာမှုကိုမရောက်တဲ့တခြားနေရာတွေတူတူပဲနေမှာပေါ့နော်ဂျွာတွေပြာနော်ကျွန်တော်တို့မီးရှို့ခံရတဲ့ဂျွာပေါင်း အင်ဂျီပေါ့မရေမတွက်နိုင်ပါဘူးเนาะမရေမတွက်နိုင်ဘူးနောက်ဒီဖက်စစ်အာဏာယူတယ်သူတို့လုပ်တတ်တာအိတ်အိတ်တခုပဲဗျာရက်ဆက်မဲ့အကျန်းဖတ်ပြမယ်အဲ့လိုရက်ဆက်ပြအကျန်းဖတ်ပြလူတွေကိုတတ်ပြရွာတွေကိုမိရှုပ်ပြရင်ပြည်သူတွေကြောက်ပြီးတော့ငြိမ်သွားမယ်ထင်းနေပုံရတယ်ဒါပေမဲ့တကယ်တမ်းလက်တွေဖြစ်နေတာအဲ့ဒါနဲ့ဆန့်ကျင်ပဲပြည်သူတွေကအခုကဖိလိကြွနေသူတို့ပေါ့ရက်ဆက်လေးအကျန်းဖတ်လေးမခံကျင်စိတ်နဲ့ဒုက္ခမြင့်စိတ်နာကြီးစိတ်နဲ့ပို့ပြီးတော့တော်လန်လေးဖြစ်နေเนาะဒါတွေကိုအခုချိန်ဒီဖက်စစ်အာဏာယူတွေနော်နားလေသဘောပေါက်ဖို့မရပါဘူးဘယ်နားလေမှသူတို့မှနားလေနိုင်တဲ့လူလူစဉ်းစားတက်တက်တွေးခေါ်လည်းရှိဖို့မရပါဘူးအဲ့တော့အမတ်တအဓိကတွေ့ရမြင်ရတာတော့ဒီစစ်အာဏာယူတွေရဲ့ရက်ဆက်မှုအကျန်းဖတ်မှုတွေကိုတော့ကျွန်တော်တို့ဒါနေ့စဉ်နဲ့အမျှနော်တွေ့နေရတယ်နော်ရဲဆက်ဆက်ပြားတက်တယ်နောက်နေ့စဉ်နော်ကာယကံမြောက်အကျန်းဖတ်မှုဆိုရင်တော့ဘာလုပ်ထားလို့ဖြက်လေးဖြက်ဆိုတာတွေကမြဲတယ်လို့ကျွန်တော်တို့အညာမှာအပြည့်ပြည့်နော်စံစီစားစေဝါဒေါန်စာစီနော်ကျွန်တော်အကုန်ဖြက်တော့ခံထားရတယ်နော်ဒါကျွန်တော်နီလမ်းမျိုးစုံနဲ့သူတို့ဖြတ်တော့တယ်သူတို့ထိတ်ကြုံထားတဲ့နေရာတွေမှာပဲဒါတွေကိုပေါ့နော်ကြားတယ်တော်လန်ကြီးဒီသားတွေကိုလုံးဝနော်ဒီပိတ်ဆို့ထားတယ်ဆိုတော့ဒီဖြတ်လေးဖြတ်စနစ်တွေပေါ့ဗျာဒါတွေလည်းနီလမ်းမျိုးစုံနဲ့လုံးနေသို့တော်လေအဲ့လောက်ထိရက်ဆက်အကျန်းဖက်နော်ဖိနေနေတဲ့ဂျားတွေကအင်မတန်အံ့ဩစရာကောင်းတာပြည်သူလူထုရဲ့တော်လန်စိတ်ထက်သန်ပြင်းပြမှုဗျာပြည်သူကဒီတော်လန်ကြီးနဲ့တသားတွေကိုရှိနေကြတာဗျာနော်ဒီတော်လန်ကြီးပေါ့လို့တစ်ချက်မှမညှို့ညင်ဘူးမညှို့ညင်တဲ့အပြင်အပြည့်အဝပြည်သူအားလုံးတော်လန်ကြီးသမားဆိုတဲ့စိတ်ရှင်နေဖြစ်နေတယ်ကျွန်တော်တို့ကဒါကြောင့်ဒီဒေါ်လာကြီးဒီတိခကြီးပေါက်ခဲ့တယ်လို့ဆိုတဲ့ထင်တယ်ဒီဒေါ်လာကြီးနိုင်မယ်ဆိုတဲ့ဒါကြောင့်ယုံတယ်ဤသူကိုယုံတာဗျမျက်မြင်ကိုတွေ့ပဲနော်သုံးနှစ်ရှိပြီနော်တချို့ပြည်သူတွေတရွာလုံးအိမ်တိုင်မှမကြံတော့တချို့ရွာတွေဆိုနှစ်ခါသုံးခါပြန်မိရှုခံရတယ်နော်တစ်ခါလာရှုတယ်အိမ်တစ်ဝက်လောက်ပါလာတစ်ခါရှုတယ်နောက်ထပ်တစ်ဝက်ပါလာနောက်ဆုံးတစ်ခါရှုတယ်တိုင်မှမကြံတော့ဆိုတာမျိုးအဲ့လိုပြည်သူတွေတွားကြည့်နော်တစ်ချက်မငြင်းမြူဘူးငါတို့ဒါဒီစစ်အာဏာရှင်စနစ်ကြောင့်ဖြစ်တယ်ဒါအကြက်ဖက်နော်အာဏာသိမ်းစစ်တပ်ကြောင့်ဖြစ်တယ်ဒါကြောင့်ငါတို့အေးအေးချမ်းချမ်းနေချင်းဒီအာဏာရှင်စနစ်ကိုအပြည့်တိုင်တုံးလာရမယ်ဆိုတော့စိတ်တက်ကပူပြီးတော့ခိုင်မာသွားတာပူပြီးတော့ပြင်းပြသွားတာဖြစ်တယ်အဲ့တော့ပြည်သားတော့ပြည်သူလူထုရဲ့တော်လန်စိတ်တော်လန်ရင်းနဲ့တသားတည်းရှိမှုတော်လန်စိတ်ပြင်းပြမှုတွေကိုလည်းကျွန်တော်နေရာတိုင်းမှာဒေသတိုင်းမှာလူမျိုးတိုင်းမှာတွေ့နေရတာလေဖြစ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဟိုမြေပြင်မှာတော်လန်ရင်းဒေသတွေမှာတော်လန်ရင်းအားကောင်းလာတာနဲ့အမျှချင်းချင်းပြည်သူနဲ့ပြည်သူကြားပဲဖြစ်စေတော်လန်ရင်းနဲ့တော်လန်ရင်းအင်အားစုတွေနဲ့ပြည်သူတွေကြားထဲမှာပဲဖြစ်စေပုတ်တိုက်မှုတွေဒါလေးတွေလည်းအနေနဲ့များတော့ဒါရှိကြစမြဲပေါ့ဗျာသူတို့ပြတိတာအခုချိန်နေမှာဆိုရင်စစ်အုပ်စုကမြေပြင်မှာသူ့ရဲ့အုပ်ချုပ်နိုင်စွမ်းเนาะစည်ရေးဖော်ဆောင်နိုင်စွမ်းကတိတိတသားကြီးကိုကြားကျွန်တော်တို့เนาะတလားနဲ့တလားမတူเนาะလုံခဲ့တဲ့6လနဲ့အခုနဲ့မတူတော့အခုဆိုရင်ဒါကျွန်တော်တို့ဒါရန်သူရဲ့မြေပြင်အနေထားတော်တော်ကြီးကိုရုပ်ရော့ကြဆင်းလာတယ်ဆိုကျွန်တော်တို့တွေ့ရတယ်သူ့ရဲ့တခုတီးတော့အသာကျဖြစ်တဲ့လေးချောင်းကနေတော့တောက်လျှောက်ပေါ့เนาะဒါရွာတွေတွေကိုအများအားဖုံးကြီးကျဲတယ်เนาะဒါတွေလုံနေတာပေါ့ဗျာเนาะအဲ့တော့ပြောချင်တာရန်သူရဲ့အခြေအနေကလည်းဖြည်းဖြည်းတာပို့ပြီးတော့တိတာထင်ရှားစွာဆုတ်ရုပ်လာတဲ့အခြေအနေတက်ပြက်နေတဲ့အခြေအနေဆိုတော့ဖြစ်လာတယ်။ဒေါ်လန်ကြီးကလည်းရှေ့ကိုတော့ဒါเนาะအချိန်ဟုန်ကောင်းတစ်ခုနဲ့ကျွေးနေတာကိုကျွန်တော်တို့ဒါသိတာထင်ရှားဆိုတာကျွန်တော်တွေ့နေရတယ်ဖြစ်တယ်။အချိန်နှင်းမှာပဲနိုင်ငံတကာကအဓိကဒီကနေ့သတင်းစကားပါကျင်လာတယ်ကျွန်တော်တို့မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကတော့အပြင်းထန်เนาะကျွန်တော်တို့ဒါလိုအပ်နေတာဖြစ်ပါတယ်။အခုကျွန်တော်ဒီလိုဒေတာပေါ့အညာဒေတာတွေမှာဆိုရင်တော့ဗျဘယ်နိုင်ငံတကာအကူအညီเนาะဘယ်ပါလူသားချင်းစာနာမှုအကူအညီမှမရှိဘူးလို့ပဲပြောရမှာပဲဗျ။ကျွန်တော်တို့အခုဒီဒါပြည်သူကနေပြည်သူတို့နော်ဒါထောက်ပံ့ကူညီနေကြတာဖြစ်တယ်ကျွန်တော်တို့ရဲ့ဂျာကလာအန်ယူဂျီအစိုးရကနေပြီးတော့နော်အဲ့နောက်တခုထောက်ပံ့ကူညီလာတယ်ရှိတယ်ဒါတော့ဘယ်နိုင်ငံကအကူအညီမှဘယ်ကျွန်တော်တို့ရောက်နေတာကျွန်တော်တို့လုံးဝမတွေ့ရဘူးလို့ပဲပြောချင်ပါတယ
်ဒေါက်တာတိဆာဆန်းကိုတိုင်းကလည်းအညာသားဖြစ်ပြီးတော့ဟိုဗမာတိုင်းသားပေါ့နော်အဲ့တော့ဒီအခုຫນွေဦးတော်လန်ကြီးမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့ပါဝင်မှုအခမ်းကဏ္ဍကိုဘယ်လိုမြင်လဲရှင
့်အာအင်မတန်အရေးကြီးတဲ့အခမ်းကဏ္ဍလို့ပြောရမှာပေါ့ခင်ဗျာဒီတော်လန်ကြီးဒီ3နှစ်ဆိုတဲ့အချိန်တိုအတွင်းမှာเนาะဒီတိခကြီးပေါက်လာတာလေကျွန်တော်တို့ခုနကပြောတဲ့စူးစီးညင်ညွတ်မှုပဲဗျာเนาะလူမျိုးပေါင်းစုံတော်လန်ကြီးအင်အားစုအားလုံးစူးစီးညင်ညွတ်မှုကြောင့်ဒီတိခကြီးပေါက်လာတာဖြစ်တယ်ဒီတော်လန်ကြီးကလူမျိုးတစ်ခုရဲ့တော်လန်ကြီးမဟုတ်ဘူးဒေသတစ်ခုရဲ့တော်လန်ကြီးမဟုတ်ဘူးလူမျိုးပေါင်းစုံတော်လန်ကြီးဖြစ်တယ်ဒေသပေါင်းစုံတော်လန်ကြီးဖြစ်တယ်လူထုလူဒန်းစားအစွာပေါင်းစုံတော်လန်ကြီးဖြစ်တယ်ကျွန်တော်တို့အခုအညာမှာဆုံးလိုက်ကြည့်တယ်เนาะကျွန်တော်တို့ဒါဗမာအတိတ်ကအဖြစ်လူကြီးရဗမာတိုင်းရင်းသားတွေများတယ်ဆိုရင်လည်းကျွန်တော်တို့ဒါတော်လန်ကြီးမှာအခုအတူရှင်တွေလုပ်ကြတဲ့ခါမှာအလုံးစုံသိကြပါတယ်ကျွန်တော်တို့မဟာမိတ်EAO เนาะဖွဲ့စည်းတယ်အများကြီးပါကြတာပဲအခုလက်တွေ့လုပ်ခဲ့ကြတယ်နောက်ဆုံးဗျာစစ်ရေးမှာဆိုရင်အခြေခံစစ်တင်တန်းတွေယူလာအစတိုင်းရင်းသား EAO ဒေတာတွေသွားပြီးတော့ EAO အဖွဲ့စည်းကြီးတွေအကူအညီနဲ့ကျွန်တော်တို့ဒါစစ်ရေးတင်တန်းတွေတက်ခဲ့ကြတာကိုကျွန်တော်တို့ဒါမျက်မြင်ကိုယ်တွေ့နေရတာဖြစ်တဲ့အခုတော်လန်ကြီးမှာလည်းအတူလက်တွဲပြီးတော့ဒါရှင်တွဲပြီးတော့လုပ်နေကြတာဖြစ်တယ်เนาะကျွန်တော်တို့တိုင်းရင်းသားဒီအညာမှာဆိုအခုဒါတချင်း KIO လို့ချင်း CNF လို့အဖွဲ့စည်းကြီးတော့ចောင်းသားတက်မတော်ငကိုကလေးအစီကလေး ABSDF ចောင်းသားတက်မတော်ဆိုအဖွဲ့စည်းကြီးတွေပေါ့တခြားတော်လန်ကြီးအဖွဲ့တွေအများကြီးပါပဲနော်အဲ့တော့အဲ့လိုမျိုးပြောချင်တာမတူညီတဲ့တော်လန်ကြီးအင်အားစုတွေမတူညီတဲ့လူမျိုးတွေအခုပေါင်းစည်းပြီးတော့ဒီပြည်သူ့ຫນွေဦးတော်လန်ကြီးကိုပေါ်ဆောင်နေကြတာဖြစ်တယ်အဲ့တော့စစ်ရေးကဏ္ဍမှာဆိုရင်ကျွန်တော်တို့မူလရှိရေးသွဲတ တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းကြီးတွေပေါ့ ERO EAO အများကြီးအခန့်ကဏ္ဍအင်မတန်မှကြီးမားစွာအင်မတန်မှလေးနက်တဲ့အခန့်ကဏ္ဍမှာရှိနေတယ်ဆိုတာကိုကျွန်တော်တို့ဟိုတွေ့မြင်ရပါတယ်ဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ဒီအိမ်ကြီးချင်းနိုင်ငံတွေကသူတို့ရဲ့စိုးရိမ်ချက်တွေသူတို့ရဲ့သဘောထားယက်တီချက်တွေကိုဟိုဖော်ထုတ်ပြောဆိုတာတွေရှိတယ်နောက်စစ်ကောင်စီနဲ့ဆက်ဆံတာတွေလည်းရှိတဲ့အထဲမှာပေါ့နော်ဒီတရုတ်ကမှဘာကြောင့်ဒေါက်တာတီဆာဆန်းလူကမြန်မာပြည်သူတွေရဲ့သဘောထားဆိုပြီးတော့ပေါ့လေအိတ်ခွင့်ပေးစာပေးဖို့ရတာလဲရှင်
အဲ့တော့ကျွန်တော်ဒီတရုတ်ပြည်သူသမ္မတနိုင်ငံနဲ့ပတ်သက်ရင်ကျွန်တော်တို့ဒါအမြဲတမ်းဒီတင်ပြပြောဆိုပြတာရှိပါတယ်တရုတ်နိုင်ငံဒီကျွန်တော်တို့မြန်မာအတွက်အင်မတန်မှအရေးပါတဲ့အင်းဒီချင်းနိုင်ငံကြီးတနိုင်ငံဖြစ်တယ်မိုင်းပေါင်းเนาะထောင်ထဲချီပြီးထိဆက်နေတယ်ဆိုတမိုင်းကြောင်းရလေအင်မတန်မှနီးစပ်တဲ့ဆက်ဆံရေးအစဉ်လာကောင်းနေတယ်ရှိခဲ့ပါတယ်အဲ့တော့အခုပြောရရင်ဒါတရုတ်နိုင်ငံအနေနဲ့လေเนาะဟိုဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့အများကြီးစိတ်ဝင်စားတယ်မြန်မာနိုင်ငံအခုလို့ဟဲ့လားเนาะမတိမငြိမ်မှုတွေဖြစ်နေတာအာဏာသိမ်းမှုဖြစ်နေတာဟာတရုတ်နိုင်ငံအတွက်လေเนาะဘာကောင်းကျိုးမှမရှိပါဘူးခင်ဗျအဲ့တော့ကျွန်တော်တို့ပြောချင်တာခုနပြောသည်ဒီမင်းအွန်လိုင်းဥဆောင်တဲ့စစ်အာဏာသိမ်းအုပ်စုသည်မြန်မာပြည်သူတွေအတွက်ရန်သူဖြစ်ရုံကမကတရုတ်နိုင်ငံအတွက်လည်းရန်သူဖြစ်တယ်ဆိုတော့အဓိကသတင်းစကားပါကျင်တာပေါ့။ဘာကြောင့်လဲအခုတရုတ်နိုင်ငံပြောနေတဲ့နော်ဒီကြားပြန်လို့ online တောင်းကစားလိမ်လည်မှုတွေဟဲ့လားနေဆက်တခြားမူရေးစေဝါမှုတွေနော်လူကုန်ကူးမှုတွေဒါတွေအားလုံးရဲ့တကယ်ပင်မလက်သက်တရက်ခံစစ်မြစ်သည်ဒီမြန်မာ online စစ်တပ်နဲ့သူတို့လက်သက်မှုထားတဲ့ BGF တွေဟဲ့လားနေကြားဆောင်တပ်တွေပြည်သူစစ်တွေပဲနော်ဒါအားလုံးအသိပါပြောချင်တာဒီရာဇဝတ်မှုအားလုံးရဲ့ပင်မလက်သက်ကြီးရတယ်ဒီစစ်တပ်ပဲဖက်စစ်တပ်ပဲတော်ကျင်တာဒါကြောင့်မင်းအွန်လိုင်းဒီတရုတ်မြန်မာနှစ်နိုင်ငံလုံးရဲ့ဘုံရန်သူဖြစ်တယ်နော်တရုတ်နိုင်ငံတကယ်ကျွန်တော်တို့ပြောနေတယ်နော်ဒီချစ်ကြီးရင်းနှီးမှုတွေဆွေမျိုးပေါက်ပေါက်ဆက်ဆံရေးတွေဟာနော်နေဆက်တခြားတည်ငြိမ်ရေးတွေစီးပွားရေးတွေမြင့်တင်ရေးဆိုရင်ဒီစစ်အာဏာရှင်စနစ်မရှိမှရမယ်မြန်မာနိုင်ငံမှာဒီစစ်အာဏာသိမ်းအုပ်စုမရှိမှရမယ်ဆိုတော့တရုတ်နိုင်ငံတာဝန်ရှိတဲ့သူများနားလည်အောင်ကျွန်တော်တို့ကဒါမြန်မာပြည်သူရဲ့အတန်နဲ့သဘောထားကိုပြီးနေခြင်းဖြစ်တယ်တော်ကျင်တာမြန်မာနိုင်ငံမှာဒီစစ်တပ်အုပ်စုနေတဲ့ပြည်စစ်အာဏာရှင်ရှိနေတဲ့မြန်မာနိုင်ငံဘယ်တော့မှတည်ငြိမ်မှာမဟုတ်ဘူးတရုတ်မြန်မာနယ်စပ်ချောက်လည်းဘယ်တော့မှတည်ငြိမ်အေးချမ်းမှာမဟုတ်ဘူးဒီမူရည်စရဲ့ပါဝင်ဒါဆိုရင်မှုတွေရတယ်တို့ဘယ်တော့မှပတ်ပြောက်သွားမှာမဟုတ်ပါဘူးဒါကိုတရုတ်နိုင်ငံတာဝန်ကြီးတွေသူတွေလေးလေးနက်နက်သဘောပေါက်ဖို့လိုပါတယ
်တစ်ဖက်မှာတော့ဒီတရုတ်နဲ့ဆက်ဆံရေးအတွက်ဆိုပြီးတော့ NUG ပါဝင်ဒီတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကသူတို့နီလန်းပေါင်းစုံဖွင့်ထားတယ်လို့လည်းပြောပါတယ်ဆိုတော့စစ်ကောင်စီကိုဆိုလို့ရှိရင်လည်းတရုတ်ကနေပြီးတော့ဒီကြားဖြန့်ရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းဖို့ဖိအားပေးနေတာလည်းရှိပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံနဲ့ပတ်သက်လို့တရုတ်ရဲ့ရည်တည်ချက်သဘောထားကိုဒေါက်တာတီဆာဆန်းလို့ဘယ်လိုမြင်လဲရှင
်ဟိုပြောရရင်ဒီနေ့အချိန်ကြီးတော့ကျွန်တော်တို့မြန်မာပြည်သူတွေအနေနဲ့တော့တရုတ်ရဲ့ရည်တည်ချက်တွေနော်မြန်မာအရေးနဲ့ပတ်သက်ရည်တည်ချက်တွေသဘောထားတွေအပေါ်မှာလုံးဝစိတ်တိုင်းကျချိန်နှံမှုမရှိဘူးဆိုတာကိုပဲပြောချင်ပါတယ်နော်အားကြောင့်လည်းအခုချိန်ကြီးဒီစစ်ကောင်စီစစ်အုပ်စုကိုဖြစ်တွေ့ဆက်ဆံမှုတွေနော်မကြာခဏပြုလုပ်နေတာရှိတယ်တရုတ်အစိုးရအနေနဲ့တော်လည်းကောင်းတရုတ်ကွန်မြူနတီပါတီအနေနဲ့တော်လည်းကောင်းဒါဖြစ်တွေ့ဆက်ဆံမှုတွေတောက်လျှောက်လုပ်နေတာကိုကျွန်တော်တို့တွေ့နေမိနေရမှာဖြစ်ပါနော်အဲ့တော့ကျွန်တော်တို့ပြည်သူအနေနဲ့ဒီတရုတ်အစိုးရရဲ့တရုတ်တာဝန်ရှိသူတွေရဲ့ဆောင်ရွက်ချက်တွေအင်မတန်မှဟိုစိတ်ကြရရတယ်ပေါ့ဗျာနော်ဟိုဒေါ်ဒေါသလည်းဖြစ်ကြပါနော်အဲ့တော့ဟိုတေချာတာကဒီပွဲမှာကျွန်တော်ခုနတရုတ်ကြောင့်တာဝန်ရှိသူပြောချင်တာစစ်ကောင်စီအနေနဲ့ကဘလို့မှပြည်သူတော်တိုင်းကိုအနိုင်ယူဖို့ဆိုတာရုပ်ပိုင်းစေပိုင်းရမဖြစ်နိုင်တော့ဘူးဒီပွဲကကျွန်တော်တို့ပြည်သူဘက်ကမုတ်ချနိုင်ကိုနိုင်ပဲပွဲဖြစ်တယ်ဆိုတာကိုလည်းတရုတ်တာဝန်ရှိတဲ့သူတွေကိုကျွန်တော်အဓိကအလေးနဲ့လည်းသိသိချင်ပါတယ်ခင်ဗျကျွန်တော်တို့ပြည်သူတွေကတော့ကိုယ်ခွန်ကိုအားနဲ့ပဲနော်ဒီတော်တိုင်းအဆုံးထိသွားမယ်အဲ့ဒီတော့ကျွန်တော်တို့ဒါတရုတ်မြန်မာအင်ဒီဂျင်းနိုင်ငံတွေရဲ့ရှိခဲ့တဲ့သက်ဆိုင်ရေးအစဉ်လာကောင်းတွေကိုလည်းမပြတ်စေချင်ဘူးပေါ့ဗျာမပြတ်စေချင်ဘူးစစ်ကောင်စီတပ်စုရှိဖို့တရုတ်နိုင်ငံအနေနဲ့နော်ရည်ရွယ်ချက်ရှိရှိပဲဖြစ်တယ်ရည်ရွယ်ချက်မရှိပဲဖြစ်တယ်နော်ကျောစုပြုမှုဆောင်ရွက်မှုတွေဖြစ်နေတယ်ဆိုရင်တော့ဒါမြန်မာပြည်သူတွေရဲ့ဒေါသကတရုတ်နိုင်ငံပေါ်မှာလည်းဒါနော်ဘယ်လိုမှတည်ကြရောက်သွားမှာဖြစ်တယ်ဆိုတော့လည်းပြောချင်ပါတယ်
မင်းဂျင်နာမင်းမြတ်တင်ဆက်သွားတာကိုကြားခဲ့ကြရတာပါရှင
်။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
်။ VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးရမယ့်အလှည့်ပါ။ပထမဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စတင်ကြပါတယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့စီးရီးပြိပခါတွေအတွင်းကလေးတငယ်နဲ့အမျိုးသမီးထိခိုက်နေတာမှုကကြီးမားနေပါတယ်တိုက်ပွဲတွေအရှိန်မြင့်လာတာနဲ့အတူစစ်ပေးဆောင်ရေးအတွက်တွေလည်းပိုတိုးလာပြီးတော့စစ်ဆောင်တွေထဲမှာအများစုဖြစ်တဲ့အမျိုးသမီးနဲ့ကလေးတငယ်တက်ကြီးရွယ်တွေအပြင်စားနပ်ရိက္ခာကျန်းမာရေးစောင့်ရှောက်မှုနဲ့လုံခြုံရေးလိုအပ်ချက်တွေကြီးမားနေပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေတော်လိုင်းရေးအရှိန်တိုက်ပွဲအရှိန်တွေမြင်မာလာတာနဲ့အတူစစ်ဘေးရှောင်တွေအတွက်အကူအညီတွေပိုမိုလိုအပ်လာတဲ့ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါစကိုင်းတိုင်းတမူးမြို့နယ်တွေကကနန်ရွာကိုဇန်နဝါရီလ9ရက်တနင်္ဂနွေနေ့မှာစစ်ကောင်စီလေတပ်ကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်9ဦးအပါအဝင်ဒေသခံ18ဦးသေဆုံးပြီးလူ20လောက်ဒဏ်ရာရခဲ့တယ်လို့သတင်းတွေမှာဖော်ပြတာတွေ့ရပါတယ်တစ်တုံညာနှစ်ခုစစ်စင်ရေးစတင်ပြီးနောက်ရှမ်းပြည်မြောက်ပိုင်းကချင်းပြည်နယ်နဲ့နိုင်ငံအနောက်ပိုင်းကရခိုင်ပြည်နယ်တွေမှာစစ်ကောင်စီတပ်တွေဟာတိုက်ပွဲတွေမှာမရှိမလအရှုံးတွေနဲ့ကြုံတွေ့နေရပြီးဟောဝီဇာအမြလိုလက်နက်ကြီးတွေပါဝင်လက်နက်အပြည့်စုံတပ်ဆင်ထားတဲ့ဗျူဟာကုန်းတွေနဲ့စစ်စခန်းတွေယာနဲ့ချီကြဆုံးတယ်လို့တက်ရင်လိုက်ဗျူဟာလိုက်လက်နက်ချတဲ့မြင်ကွင်းတွေကိုလည်းမီဒီယာတွေမှာမြင်တွေ့နေရပါတယ်ပြောရရင်စစ်ကောင်စီတပ်တွေဟာမြေပြင်ထိုးစစ်တဲ့အဝေးကနေလက်နက်ကြီးနဲ့ပစ်တာလေကြောင်းကနေဘုံကျဲတာတွေကိုပဲအားပြုရတဲ့အနေအထားကိုဆက်ရောက်နေပြီလို့ဆိုရမှာပါ
လနဲ့ကြီးနဲ့ပြဲလေရင်နဲ့ဘုံကျဲတဲ့အခါတွေမှာစစ်ကောင်စီကအရက်ဖတ်စစ်ဖတ်မခွဲကြတော့ပဲပြစ်ခတ်တိုက်ခတ်နေတာတွေခက်စိတ်စိတ်တွေ့လာရပါတယ်အခုကနေရွာဘုံကျဲမှုဖြစ်စဉ်မှာလေဆောင်ကဘုံကျဲတဲ့ဆိုတာသတင်းမှသာဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီပြန်ကြားရေးကညှင်းဆိုခဲ့ပါတယ်ဒါပေမဲ့လူမှုကွန်ရက်မီဒီယာတွေနဲ့ဒေတာတွေကလာတဲ့သတင်းတွေမှာတော့ကလေးတွေအပါအဝင်သေဆုံးနေတဲ့ရုပ်အလောင်းတွေနဲ့ဖျားသောပျက်စီးမှုဓာတ်ပုံတွေကိုမြင်တွေ့ကြရပါတယ်စစ်ကောင်စီအနေနဲ့သူတို့အုပ်ချုပ်မှုအောက်မှာမရှိတဲ့ဒေသတွေမှာငြိမ်းချမ်းလုံခြုံမှုမရှိအောင်တမင်လှုပ်ဆောင်နေတယ်လို့တော်လိုင်းအင်အားစုတွေကယူဆပါတယ်ဒီလိုယူဆမှုတွေကိုခိုင်မာစေတာကတော့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီနိုင်ရေးကော်မတီ NSBNC အတွင်းရေးမှုဒုတိယဘိုးချုပ်ကြီးမင်းနိုင်ပြောကြားတယ်ဆိုတော့ TNL အထွေထွေအတွင်းရေးမှုဘုံဘူးချုပ်တာဖုံးကျော်ပြန်လည်ရေးသားခဲ့တဲ့အချက်ဖြစ်ပါတယ်ဒုတိယဗိုလ်ချုပ်ကြီးမင်းနိုင်ကမင်းတို့တိုင်းရင်းသားတွေရဲ့မြို့ရွာဒေသတွေကိုစစ်ရေးနီးနဲ့တိုက်ယူလို့ရခဲ့ရင်တော့မင်းတို့ဒေသတွေဘယ်တော့မှအေးချမ်းသာရမှာမဟုတ်ဘူးငါတို့မှရှိတဲ့လက်နက်စမ်းတွေတုံးပြီးတော့လေကြောင်းတိုက်ခိုက်ရေးနဲ့အငြင်းနဲ့ပုံကျဲနေမှာပဲလို့2023ခုနှစ်ဒီဇင်ဘာလ23ရက်တရုတ်နိုင်ငံကူမင်းမှလှုပ်တဲ့မြောက်ပိုင်းသုံးဖွဲ့နဲ့ဆွေးနွေးပွဲမှာချိန်ချောက်ပြောဆိုခဲ့တယ်လို့ TNL တအောင်းပလောင်တပ်ဖွဲ့အထွေထွေအတွင်းရင်မှုဘုံဘူးချုပ်ထားဘုံကျော်ကလူမှုကွန်ရက်မှာပြန်လည်ရေးသားထုတ်ဖော်ပြောဆိုခဲ့ပါတယ
်တမူးမြို့နယ်ကနန်ရွာဘုံကျဲခံရမှုမှဆိုရင်လေစစ်ကောင်စီလေတပ်ဟာဖျားကြောင်တစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့သတင်းဖော်ပြချက်တွေမှာတွေ့ရပါတယ်။ဘုံကျဲခံရလို့တေဆုံးခဲ့သူ18ဦးထဲမှာကလေးငယ်9ဦးပါဝင်နေပါတယ်။ဒါကြောင့်လဲစစ်ပွဲတွေတိုက်ပွဲတွေဖြစ်လာရင်ကလေးငယ်တွေနဲ့အမျိုးသမီးတွေဟာထိခိုက်နစ်နာမှုအများဆုံးလို့စစ်တမ်းတွေလေ့လာချက်တွေကဆိုတာဖြစ်ပါတယ်။ဒီချက်ကိုမိမောင်းထိုးပြနေတာကတော့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့2024မြန်မာနိုင်ငံလူဦးရေဆိုင်ရာထုတ်ပြန်ချက်ဖြစ်ပါတယ် UNHCR ရဲ့ထုတ်ပြန်ချက်မှာမြန်မာလူဦးရေ 1.3 သန်းဟာစစ်ဘေးရှောင်တွေအဖြစ်နဲ့နေရာစွန့်ခွာရွှေ့ပြောင်းနေထိုင်ကြရတယ်အဲ့ဒီအထက်မှာ50ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပြီးတော့49ရာခိုင်နှုန်းကကလေးတွေဖြစ်တယ်လို့ဖော်ပြထားတာတွေ့ရပါတယ်အလားတူပါပဲမြန်မာအမျိုးသမီးသမဂ္ဂ BWU ရဲ့2023ခုနှစ်နိုဝင်ဘာလအတွင်းအမျိုးသမီးများဆိုင်ရာအချက်အလက်ထုတ်ပြန်ချက်မှာ2021ဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းချိန်ကနေ2023နိုဝင်ဘာ26ရက်နေ့အထိအမျိုးသမီး664ဦးသေဆုံးခဲ့ကာဖမ်းဆီးထိန်းသိမ်းခံရသူအမျိုးသမီးဟာ2442ဦးနဲ့ပြစ်ဒဏ်ချမှတ်ခံရသူအမျိုးသမီး906ဦးရှိတယ်လို့တွေ့ရပါတယ်
ဒါကြောင့်လဲ Foreign Policy Magazine ကြီးကမြန်မာနိုင်ငံမှာဆက်အနာသိမ်းမှုဟာအမျိုးသမီးတွေကိုအကြီးအကျယ်ထိခိုက်ပျက်စီးစေလိမ့်မယ်။နိုင်ငံတကာကထိရောက်တဲ့တုံ့ပြန်ဆောင်ရွက်မှုတွေမလုပ်ဘူးဆိုရင်ဖော်ဝါဒကြီးဆိုတဲ့စစ်ကောင်စီရဲ့ဖိနှိပ်မှုတွေကြောင့်မြန်မာပြည်သူတွေရဲ့ဘဝများစွာပိဆက်ကြရလိမ့်မယ်လို့2021ခုနှစ်မတ်လကတည်းကသတိပေးရေးသားခဲ့တာဖြစ်ပါတယ်။အခုလိုနိုင်ငံတော်ဝန်ကတိုက်ပွဲတွေကြောင့်အမျိုးသမီးနဲ့ကလေးငယ်တွေကြုံတွေ့နေရတဲ့အခြေအနေနဲ့အခုဒီပေးနိုင်မှုအနေအထားတွေကိုအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူဒေါခင်လေးကအခုလိုပြောပါတယ်။
လူတော်လန်ရဲ့အင်အားစုတွေရဲ့မြို့သိမ်းတိုက်ပွဲသတင်းတွေကြောင့်ကျမတို့အားလုံးစိတ်အားတက်ကြွကြပါတယ်။တော်လန်ရဲ့ချိန်တိုက်ပွဲချိန်မြင့်လာတဲ့အတူစစ်ဘေးရှောင်ရေးအတွက်ဟာလည်းတိတိတသားတိုးလာတာတွေ့နေရပါတယ်။ စစ်ဘေးရှောင်တွေထဲမှာမျိုးသမီးတွေကလေးတငယ်တွေနဲ့တက်ကြီးရွယ်တွေကအများစုပါဝင်နေတဲ့အတွက်သူတို့အတွက်လိုအပ်ချက်တွေကစိတ်ပူစရာစိုးရိမ်စရာကောင်းလာပါတယ်။စာနဲ့ရိတ်ခါလိုအပ်ချက်ကျမရေးဆောင်ရှောက်မှုနဲ့လုံခြုံရေးဆိုင်ရာလိုအပ်ချက်တွေအတွက်ကျမတို့အမျိုးသမီးအဖွဲ့တွေအနေနဲ့စုပေါင်းပြီးတက်နိုင်မြကြိုးစားပြီးကူညီနေကြပါတယ်။ပြည်သူတွေကလည်းပြည်သူမှပြည်သူတို့ဆိုသလိုလှူဒန်းကူညီပေးနေကြတာလည်းရှိပါတယ်။ဒါပေမဲ့လိုအပ်ချက်ကကြီးမားတဲ့အတွက်လုံထောင်းမှုမရှိပါဘူး။ဒါကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တတိယအပါအဝင်ကူညီဖို့လိုအပ်နေပါပြီ။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းမျိုးဦးတော်လှန်ရေးအတွက်လက်နက်ခဲယွမ်းတွေမကူညီနိုင်ရင်တော့လူသားချင်းစာနာမှုအကူအညီတွေထိတိယကူညီပေးဖို့လိုအပ်နေပြီးကူညီကြပါလို့တိုက်တွန်းချင်ပါတယ်
။ကုလသမဂ္ဂညဉ့်ညမ်းရေးလုပ်ငန်းဌာနအကြီးအကဲယန်ပီယန်လာခရက်ကလည်းစစ်ပွဲတွေတိုးပွားလာနေတာဆင်းရဲမွဲတေမှုငတ်မောခေါင်းပါမှုတွေနဲ့ပတ်သက်ပြီးနိုင်ငံရေးပြဿနာတွေပဋိပက္ခတွေဒါမှမဟုတ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျအတဲတွေကိုဖြည့်ရှင်းနိုင်ဖို့တိတ်မလွယ်ကူတဲ့အချိန်မှာတောင်လူသားချင်းစာနာထောက်ထားမှုအတိုင်းအတာနဲ့အရေးကြီးတဲ့အလုပ်တွေလုပ်ကင်နိုင်တဲ့အလားအလာတွေရှိပါတယ်။ဒါ့ပြင်အဲ့ဒီလိုလုပ်ကင်နိုင်ဖို့ရံမုံငွေတွေတော့လိုအပ်ပါတယ်လို့2023ဒီဇင်ဘာလအတွင်းကအာရဗ်စော်ပွားများပြည်တော်စု UAE မှာပြုလုပ်ခဲ့တဲ့ဥတုရာသီညီလာခံမှာပြောကြားခဲ့ပါတယ်။တစ်တုံညာနှစ်ကွန်စစ်စင်ရေးစတင်ပြီးနောက်ပိုင်းမြန်မာနိုင်ငံတွင်းမှာတိုက်ပွဲအခြေဟုန်တွေပိုမြင့်မားလာတာတွေ့ကြရမှာပါ။တိုက်ပွဲအခြေတွေမြင့်မားလာတာနဲ့အတူစစ်ဘေးကြောင့်အရေးအတွက်တွေကလည်းများပြားလာနေပါတယ်။ဒီအတွက်လူသားချင်းစာနာမှုအကူအညီတွေလည်းလိုအပ်ချက်ကြီးထွားလာနေပါတယ်။အထူးသဖြင့်အမျိုးသမီးတွေ၊ကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေအတွက်အကူအညီတွေကပိုလို့လိုအပ်လာနေပါတယ်။လိုအပ်ချက်ကြီးမားလာတဲ့အတွက်ထိထိရောက်ရောက်ကူညီနိုင်ဖို့ဆိုရင်နိုင်ငံတကာအကူအညီတွေမလွဲမသွေလိုအပ်မှာဖြစ်ပါတယ်။နိုင်ငံတကာအကူအညီတွေဘယ်လိုရနိုင်မလဲ။ဘယ်လိုနည်းလမ်းတွေနဲ့ရယူနိုင်မလဲဆိုတာကတော့ဒေါ်လာရေးခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေနဲ့အရပ်ဖက်အဖွဲ့အစည်းတွေအတူလက်တွဲပြီးပုံမှုကြိုးပမ်းအားထုတ်ကြဖို့လိုအပ်မှာဖြစ်ပါတယ်ခင်ဗျာ။
ဆောင်မရှင်ကိုပြည်သွေးတိုင်တဲ့သူအလိမ္မာတို့တင်ဆက်ခဲ့တာပါအခုဆက်ပြီးတော့ ISP မြန်မာအစီအစဉ်ကိုအလှည့်ပေးကြပါတယ်ညီနောင်မမိတ်၃ဖွဲ့နဲ့စစ်ကောင်စီကြားအပြစ်ရက်ပြီးတဲ့နောက်စစ်စင်ရေး139အလွန်မှာဘာတွေဆက်ဖြစ်နိုင်ပါသလဲနောက်ဆက်တွဲပေါ်ပေါက်လာနိုင်တဲ့ဖြစ်တန်ကြီးတချို့ကို ISP မြန်မာကတင်ပြထားပါတယ်နားဆင်ကြပါရှင်
ညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတို့တရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံကြပြီးတဲ့နောက်ဇန်နဝါရီ12ရက်ညပိုင်းမှာဟိုက်ကင်သဘောတူညီချက်ထွက်ရှိခဲ့ပါတယ်။ဒီတစ်ချိန်သဘောတူညီချက်ကိုညီနောင်မဟာမိတ်တွေဘက်ကထုတ်ပြန်ခဲ့တာထူးခြားပါတယ်။ညီနောင်မဟာမိတ်တွေဘက်ကစစ်ကောင်စီကိုထိုးစစ်ဆင်တာစာမလုပ်ဖို့သဘောတူခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်တာလက်နက်ကြီးပစ်တာတွေမလုပ်ဖို့သဘောတူခဲ့ကြပါတယ်။လက်စပ်ကတရုတ်နိုင်ငံသားတွေနဲ့မြန်မာနိုင်ငံကတရုတ်ရင်းနှီးမြုပ်နှံမှုတွေမထိခိုက်စေဖို့လည်းနှစ်ဖက်သဘောတူခဲ့ပါတယ်။2023ခုနှစ်အောက်တိုဘာ29မှာစတင်ခဲ့တဲ့စစ်စင်ရေးတပ်တုံညာနှစ်ကုန်ပြီးဆုံးခဲ့ပြီလားဆိုတာစောစောစရာဖြစ်ပါတယ်။ဟိုက်ကင်သဘောတူညီချက်မှာတော့စစ်စင်ရေးတပ်တုံညာနှစ်ကုန်စကရက်ကိုထည့်သွင်းခဲ့တာမရှိပါဘူး။ဒါ့အပြင်အပြစ်ရဲ့သဘောတူညီချက်ဟာရှမ်းမြောက်တစ်ခုတည်းကိုအထူးပြုထားတာတွေ့ရပါတယ်။ဟိုက်ကင်ကြေညာချက်မထွက်ခင်မှာပဲဝါဒေသမှာခေါ်လုံနေကြတဲ့ကိုကန့်စစ်ဆောင်တွေအိမ်ပြန်ကြဖို့စာတစ်စောင်ထွက်ခဲ့ပါသေးတယ်။တရုတ်ဘာသာနဲ့ရေးထားတဲ့စာထဲမှာစစ်ပွဲတွေပြီးပြီဖြစ်လို့စစ်ဘေးဒုက္ခသည်တွေအိမ်ပြန်ကြဖို့တိုက်တွန်းထားတာပါ။ဇန်နဝါရီ15ရက်ကစပြီးဒုက္ခသည်တွေကိုထောက်ပံ့ကူညီပေးနေတာတွေရပ်သွားမယ်လို့လည်းဖော်ပြခဲ့ပါသေးတယ်။စစ်စင်ရဲ့တစ်တုံညာနှစ်ကောင်ကတဆင့်တာရှည်စစ်ပွဲဆက်ဖြစ်နိုင်ခြေရှိတာကို2023ခုနှစ်ဒီဇင်ဘာမှာထွက်ခဲ့တဲ့ISP on by အမှတ်19မှာဆွေးနွေးခဲ့ပြီးဖြစ်ပါတယ်ကျင်းနဲ့လောက်တဲ့နယ်မြေတိမ့်နိုင်မှုနဲ့စီးပွားရေးအရအရေးပါတဲ့ဒေတာနဲ့လမ်းကြောင်းတွေထိနိုင်ရင်ပဲဖြစ်ဖြစ်တရုတ်နိုင်ငံရဲ့ဖိအားပါဝင်အကြောင်းမျိုးကြောင့်ပဲဖြစ်ဖြစ်ကိုရှင်တက်ကြမယ်ဆိုရင်စစ်စင်ရေးတစ်တုံညာနှစ်ခွန်အရှိန်ကျသွားတာဒါမှမဟုတ်ရက်သွားနိုင်တာကို ISP on by မှာဆွေးနွေးခဲ့တာပါဒါပေမဲ့ညီနောင်မဟာမိတ်သုံးဖွဲ့အနေနဲ့သူတို့လွှမ်းမိုးဆောင်ရွက်နေမှာရှိတဲ့ဒေသခံကာကွယ်ရေးတပ်တွေစက်ပြီးတိုက်ပွဲဝင်နေအောင်ကူညီနိုင်ပါတယ် စစ်စင်ရေး13250အဆုံးသတ်စစ်ပွဲဖြစ်ရေးဆိုတာယတိပြတ်ပြောဖို့ခပ်ပါအောင်မယ်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်တို့လိုအဖွဲ့တွေကတီးတန့်စစ်ရေးနဲ့နိုင်ငံရေးဥတီချက်တွေရမှောက်ပဲညီတိုင်းပေါင်းစပ်မှုရှိရှိပါခဲ့ရင်အဆုံးသတ်စစ်ပွဲပဲရှိရှိသွားနိုင်ပါတယ်ဒီလိုမဟုတ်ခဲ့ရင်တော့တာရှိစစ်ပွဲအဖြစ်ပဲအကျိုးဆက်ဖွဲ့ရှိအောင်ပါပါအကင်းသဘောတူညီချက်ပြက်ပြီးစစ်စင်ရေးတွေပြန်ဆတာလည်းဖြစ်နိုင်ပါသေးတယ်ဒီအခါအင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘလို့ဆုံးဖြတ်မလဲဆိုတာစောင့်ကြည့်ရမယ့်အချက်ဖြစ်ပါတယ
် ISV မြန်မာကတင်ဆက်ခဲ့တဲ့139စစ်စင်ရေးအလွန်ဘာရီဖြစ်လာနိုင်လဲဆိုတာကိုကြားခဲ့ကြရတာပါအခုတော့မြန်မာပြည်ကပေးစာဆိုတဲ့အစီအစဉ်နဲ့ပါဒီအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်ပေးမှာပါ
ကဲရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ရဲနားထောင်ပြနေတာရွှေရတုမကတော့ပါဘူးကျေးဇူးတူတင်ပါတယ်ဘေကင်းကျမ်းမာပါစေလို့ရေးလာတဲ့တော်ရှင်ကကြော်မြင့်ဖြစ်ပါတယ်ဇင်းတော်ဆိုတဲ့တော်ရှင်ကလည်းအငြင်းကြည့်ရှုပါတယ်တဲ့သတင်းနားမထောင်ရရင်အိတ်မပြောပါဘူးအလုတ်ထဲမှာဖုန်းမကန်ရတော့အလုတ်ကပြန်လာချက်ပြုတ်ရပါတယ်အဲ့တော့ညနေမှာပဲအစီအစဉ်လေးကိုနားထောင်ရပါတယ်ဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုးအချိန်မရတဲ့ကြားကနေပြီးတော့ကြိုးစားပြီးတော့ view ရဲ့အစီအစဉ်တွေကိုနားဆင်နေရဆိုတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ရှင်ဒါထက်တော့ရှင်သူစားအောင်ကတော့သတင်းအသစ်လေးတွေရကျင်လို့ပါတဲ့နိုင်ငံတကာသတင်းတွေရောအများကြီးနားထောင်ကျင်လို့ပါ view ရဲ့ PA တက်ပါဆိုပြီးတော့ messenger မှာစာရေးလာတာပါဟုတ်ကဲ့ပါမတ်သူစားအောင်ရင်ကျွန်တော်တို့ share သတင်းတွေနားဆင်ကျင်နေဆိုရင်တော့ကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြား radio တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်เนาะအဲ့လိုမျိုးရုပ်မြင်သံကြား radio အနားမှာအလှမ်းမတင်လို့မလွယ်ဘူးဆိုရင်လေဒီ telephone smartphone ရှိရဆိုရင် telephone ကနေပြီးတော့ဒီ data ကတစင်တီ facebook ဒါမှမဟုတ်လေ youtube လူမှုကွန်ရက်အစာမျက်နှာတွေကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ကျွန်တော်တို့ဒီအစီအစဉ်တွေကိုရုပ်မြင်သံကြားအစီအစဉ်ကော radio တင်ဆက်မှုအစီအစဉ်တွေကိုတော့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာလည်းဒီလိုမျိုး social media လူမှုကွန်ရက် telephone ပေါ်ကနေနားဆင်ကြည့်ရှုလို့ရသလိုမျိုးဒီနောက်ပြီးတော့မှလည်းကိုအားတဲ့အချိန်မှာခုနတော်ရရှင်နေပြောသွားသလိုမျိုးညကြမှပြန်နားထောင်တာမျိုးပြန်ကြည့်ရှုနိုင်တာမျိုးလည်းရှိပါတယ်ရှင်အစီအစဉ်အားလုံးတနားရီစာအစဆုံးမနားထောင်နိုင်ဘူးမကြည့်နိုင်ဘူးဆိုရင်ကျမတို့ဒီသတင်းတစ်ပုတ်ချင်းကိုဖြတ်ပြီးတော့တင်ထားပေးတာတွေလည်းရှိပါတယ်နော်ဒါမှမဟုတ်လည်းစာသားကြီးတက်တက်ဖတ်လို့ရပါတယ်ရှင်အဲ့လိုမျိုးနဲ့ဒီအခုကျမစီကိုစာရေးလာတာက Messenger ကဆိုတော့ဒီ Facebook ကနေပြီးတော့အရင်နားထောင်မှုကြိုးစားကြည့်ပါနော်အဆင်ပြေမယ်လို့ယူဆပါတယ်ရှင်မင်္ဂလာနှစ်သစ်ဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးသားလာကြတဲ့စာတွေကိုကျွန်တော်တို့အပတ်စဉ်လက်ခံရရှိပါတယ်အဲ့လိုမျိုးကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိဖြစ်နေတဲ့စီရေးပရိပါခါနဲ့ပတ်သက်ပြီးတော့ပဲရေးလာရင်နောက်ထပ်ကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။ဒီတော်ရရှင်ကမြန်မာပြည်ကပေးစာအစီအစဉ်နဲ့ VOA Wine Door သူ Wine Door သားတွေအားလုံးကိုစိတ်နှပြကျမ်းမာချမ်းသာလမ်းပြကြပါစေကြောင်းဥစွာဆုတောင်းမေတ္တာပို့သလိုက်ပါတယ်။ဆိုပြီးတော့သူ့ရဲ့နိုင်ငံရေးအမြင်ကိုအခုလိုရေးလာပါတယ်ရှင်။
မြန်မာပြည်သူတွေရဲ့ငြိမ်းချမ်းသမျှစူးစားပြင်းထန်လာတဲ့လူမှုဘဝတွေအကြမ်းဖက်မြန်မာစစ်တပ်ရဲ့လူမဆန်စွာရက်စက်ရုပ်မာမှုတွေနဲ့ပဂတိမြန်မာပြည်သူတွေရင်ဆိုင်ခံစားနေရတာကနိုင်ငံတကာအသိကဗာသိမှုအထူးပြောဖို့လိုမယ်မထင်ပါဘူးဒီညမှာပြောချင်တာကညီတော်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ကုကံတက်မတော် MNDAA တောက်တက်မတော် TNLA ရခိုင်တက်တော် AA နဲ့ဒီ New Dollar တက်ဖွဲ့တွေကိုတော့မြန်မာပြည်သူအားလုံးရဲ့ကုစား VUE ကနေတဆင့်ပြောပြပါပထမပြောချင်တာကညီတော်မဟာမိတ်သုံးဘွဲ့ကိုပါ New Dollar ရဲ့လက်ရှိအခြေအနေထိအောင်မြင်လာတာဟာညီတော်မဟာမိတ်သုံးဘွဲ့ရဲ့ Jan Zilo Kore Lunge PDF Dolan Mali Rigu, Sini Pinyane, Papaga Kuni Bira Pin, Tito Yanekon, Sissi Jigu, Usang Pigelube Pipari. The Lemu Usang Taipwe when Pigger Dread, Mali Muri Kuza, Yene Pi Jizu Tenavare. Julia Chap Bioraga, New Dolan Puriguba. New Dolan Pue Aloha, Lenakai Tapu Chinye, Taupu Pue Chinye, Aloha Jampa Sitaku, Dolan Nijare the Regi Pipari. A chinian man dead die kite, a mean song we got CP ni jalushin, Dolan Yiji jet jizwa, and die pibari. The Jamlu Dolan Puri alo, a chinian the bora que, die kite mini javane, silo ni niswane, Boyandu jampa sit at a mean pio jow, Buwan no song ten esura, Dolan Puri jow, pio biwakmia.
Boyandu go die kite ni yama, the bora que ni lu, shiko me yaw nai mao, subro, Tidorashin to yet timmy you saja go yila pibari. Tidra yila retorashin tiakaro.
ยะไข่ต้ายนาเตียวป่าเดบาเพลุตรุสีมาสิกกองสีกาละนักไก่ตับพวยจินไตตากูอะเพ่แม่ยวาดูยวาดาเรกูเป็ดขั่นเนียวาเลยสุบิรดีตอราชินเมกอนทุ่งลาบาเดมิงลาบาวีโอเอเยจนอยะไข่ต้ายนาเตียวป่าอะคูเพ่เนเดสิปวยเรกาสิกกองสีบักกจั่วกูมะนายเอ็งกูมีโชซอเรยะไข่สะกะบงชีดุลูตรุไตมะนายเดอะคาปีดูลูทุชีเดอะยัดเรกูเวละนักจีเนเป็ดเดปีดูลูทุกูเวอะจาวเมียวๆ 20,000
ตัวเอลูเล่าเสียมาไม่รู้อะไรแต่ที่ชี้ใต้จาวเวลูเอลีกูเล่นนักการนาราเวใต้บ่อะคู่ก็เปลี่ยนไม่ใช่ปีดูริกูไต่ไข่เนียราวาเลยสุดยอดเสด็จกูตุเมกอนทูลาราพิบาริเช่แล้วเธอยังไข่ปีเนก้าตัวเราเช่นเดียวกันสาวเลยพอบีอาพิจมาเลยตัวก็เจ้าดอมยูกาวาอะคู่เราไม่เจ้าเนียร์เลชิชินีมากงซีนุนีอะสามแต่จีมีนีลูกว่าสุดยอดตัวเอเคเคกูเย็บยาลาวาเลยจนก็ยังไข่ปีเนเจ้าดอมยูกาวาอะคู่เราเปลี่ยนไม่ใช่นักยังไข่ปีเนเจ้ 3000 မှာရင်းနှင်းစည်းတကားလန်းကို6000မှာပစ္စည်းမရှိတော့လို့ဈေးတက်တာမျိုးလည်းမဟုတ်ပါဘူးပစ္စည်းကအများကြီးရှိပါတယ်ဒီပြဿနာတွေကိုတတ်တော်ကိုသိစေခြင်းပြီးပြည်သူတွေအတွက်တင့်တင့်လျောက်ပတ်တဲ့ဈေးနှုန်းလေးကိုထိန်းချုပ်ပေးစေချင်တာပါလုံခြုံရေးအရာနာမည်ကိုထုတ်ဖော်မပြောစေချင်ပါ
မြန်မာနိုင်ငံရန်ကုန်တိုင်းဒေသကြီးမရန်ကုန်ကဒီလျှက်စစ်ဌာနနဲ့စီရင်ဌာနတို့နဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးကြပါရစေ
။ရန်ကုန်တိုင်းဒေသကြီးမရန်ကုန်မြို့နယ်မှာ EBC နဲ့စီရင်တွေကဆရာနာသိန်းခက်ပြက်နေချိန်မှာလက်ဆားလာပြီးကြီးကျယ်ပါပဲ။ EBC တွေကမီတာကိုကိုယ်တိုင်မဖတ်ကြဘဲမှန်းဆကောက်ခံနေကြတာကြောင့်ပြည်သူတွေမီးမရပေမဲ့မီတာငွေလည်းတော်တော်ကျပါတယ်။ပေးထားတဲ့ချိန်တွင်မီတာမဆောင်ရင်အုပ်စုလိုက်လာပြီးတော့မီးဖြတ်ပါတယ်။တရားမဝင်ဆောက်လုပ်နေတဲ့အထက်မြင့်ကန်ထရိုက်တွေကိုလည်းအခန်းတိုင်းမီတာရရှိဖို့ကန်ထရိုက်တိုက်ပေါ်မူတည်ပြီးသိန်း30နည်းစုံလက်ယူနေကြပါတယ်။စီဝင်တွေကလည်းတရားဝင်ဘာခွင့်ပြုချက်မှမယူဘဲတရားမဝင်ဆောက်နေကြတဲ့အထက်မြင့်ကန်ထရိုက်တွေကိုမမြင်ကြအောင်မသိကြအောင်ဆောင်ပြီးတော့သိန်းရာချီလက်ဆားနေကြတာပါ။တိုက်ခန်းတွေပြီးသွားလို့လူနေထိုင်ခွင့်သွားလျှောက်ရင်လည်းသိန်း30ထပ်ပေးရပါတယ်။
စစ်တဲ့အာနာတင်ခစ်ပြက်နေစီမှာပို့ပြီးတော့လက်စားနေပါတယ်ဆိုပြီးဒီတော်ရရှင်ရေးလာတာပါဟုတ်မဟုတ်ဆိုတာကတော့ကျွန်မအတည်ပြုလို့မရပါဘူးဒါကြောင့်မို့သက်ဆိုင်ရာအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းဖြစ်ချင်တယ်ဆိုရင်တော့စုံစမ်းဖော်ထုတ်လို့ရပါတယ်နော်ဒီကိစ္စမှားယွင်းနေဆိုလဲကျွန်မတို့စီကအကြောင်းကြားပြီးပြောလို့ရပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်ရှင်အားလုံးတွေပုံမကောင်းမလှပါတဲ့နေ့ရက်ဒီအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်ရှင်
ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။ဒ တရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်ထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မေတ္တနာကြောတင်ဆက်ပေးသွားတဲ့မြန်မာပြည်ရပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုအလှည့်ပေးပါစီ။အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်မြို့မှာခွေးတစ်ကောင်ကသူ့တခင်ရဲ့ပတ်စံအိတ်အမေရိကန်ဒေါ်လာ4000ကိုကိုက်ပစ်လိုက်ပါတယ်။ဂျပန်နိုင်ငံ9လေလံပွဲမှာတူနာ9000ကိုအမေရိကန်ဒေါ်လာ8,300နဲ့လေလံတင်ရောင်းချခဲ့ပါတယ်။ချီလီနိုင်ငံဆန်ဒီယေဂိုမြို့နယ်ပေ160ကျော်အမြင့်မှာပြင်သစ်နိုင်ငံသားတစ်ယောက်ကပေ800ကျော်ကျူရန်ရှောင်းနိုင်ခဲ့ပါတယ်။အီတလီဒန်နာရီတဲကကလေးတွေကိုလက်ဆောင်တွေယူလာပေးတဲ့သူတော်ကောင်းဆုံးမကြီးဘက်ဖာနာတစ်ယောက်နာမကျန်းကလေးလူနာရီစီတွားပြီးလက်ဆောင်ပေးနိုင်မှုအီတလီရဲကလမ်ဘူဂီနီစိန်ခံပြိုင်ကားကြီးနဲ့လိုက်မောင်းပို့ပေးခဲ့ပါတယ်။ဒီလိုထူးခြားစံပြသတင်းတွေကိုကိုဝင်းခန့်ပေါင်းနဲ့မက်အီတန်စင်တို့ကတင်ဆက်ပေးထားပါတယ်ရှင
်။ရေဂန်ပြောင်းစုပန်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်မြို့မှာခွေးတစ်ကောင်ကသူ့သခင်ရဲ့ပတ်စံအမေရိကန်ဒေါ်လာ4000ကိုကိုက်ပစ်လိုက်ပါတယ်။အိမ်နောက်ဖေးချန်ပီယံနေတဲ့အတွက်လုံသမားတွေကိုငွေချေပေးဖို့ဘဏ်ကနေငွေထုတ်လာပြီးမိဖို့ကြောင့်လည်းမှခဏချထားတော့မိနစ်30လောက်အတွင်းမှာပဲခွေးလေးစီစီကပတ်စံတွေကိုအကုန်ဆုတ်ဖြဲပြီးကိုက်ပစ်လိုက်တာဖြစ်ကြောင်းတခင်ဖြစ်သူကလေတန်ကပြောပါရယ်ငွေဆက်ကူတွေကိုဟတ်ထိုးဝါစာမျိုးချလိုက်တဲ့အတွက်အစာမကြေဝမ်းပြက်ပြီးခွေးလေးစီစီက MB ဝမ်းသွားတာကိုလည်းကလေတန်နဲ့သူ့ဇနီးကယ်ရီတို့ရှင်းရပါသေးတယ်သူတို့ငွေထုတ်ခဲ့တဲ့ပန်ကိုဖုံးဆက်ပြီးကျမတို့အိမ်မွေးခွေးကပတ်စံတွေကိုစားလိုက်လို့ဘယ်လိုလုပ်ရမလဲလို့မေးတော့ခွေးတွေကငွေဆက်ကူအနှံ့ကိုကြိုက်တတ်တာကြောင့်အဲ့တို့ဖြစ်တတ်ပါတယ်လို့ဘန်မန်နေဂျာကပြောပါတယ်။အမှတ်စင်တွေကိုဖတ်လို့ရသေးတဲ့ငွေဆက်ကူတွေရှိသေးရင်တော့ပတ်စံအစားတို့လဲပေးမယ်လို့ဘန်ကပြောတာပါ။ခွေးလေးစစ်စဲကအရင်ဒါမျိုးမလုပ်ဖူးပါဘူးလို့သူ့တခင်တွေကကာကွယ်ပြောဆိုပြီးသူစားလိုက်တဲ့ပတ်စံတော်တော်များများကိုဘန်ကပြန်အစားထိုးပေးနိုင်ခဲ့တယ်လို့လည်းသူ့တခင်တွေကပြောပါတယ်ခင်ဗျာ။
ဂျပန်နိုင်ငံတိုကျိုမြို့တော်မှာနှစ်သက်9ချိန်တိုင်းနှစ်စဉ်ကျင်းပလေရှိတဲ့9လီလံတင်ပွဲမှာတူနာ9000ကိုအမေရိကန်ဒေါ်လာ8,300နဲ့ဂျန်နဝါရီလ9ရက်နေ့တုန်းကလီလံတင်ရောင်းချခဲ့ပါတယ်။ငါအသားစိတ်အလွာလိုက်စားတာနဲ့ထမင်းပြူနဲ့ရောလိုက်တဲ့ဆူရှိစားသုံးရောင်းချမှုနဲ့ကြော်ကြတဲ့ဂျပန်နိုင်ငံမှာအလေးချိန် 524.8 ပေါင်ရှိတဲ့ Bluefin Tuna စူးတောင်ပြတူနာ9000ကိုအမေရိကန်ဒေါ်လာ8,900နဲ့ညီမျှတဲ့ဂျပန်ယန်ငွေ 114.24 သန်းလောက်နဲ့ရောင်းချခဲ့တာဖြစ်ပါသည်။ဂျန်နဝါရီ9ရက်နေ့တိုကျို9ဆီကြီးမှာဒူနာ9လေးလံတင်ရောင်းချမှုမစခင်နှစ်သက်9ရက်နှစ်ဆက်တဲ့နေ့တုန်းကလှုပ်ခတ်ခဲ့တဲ့ဂျပန်ငင်းချောင်းထိခိုက်သိမ်းဆုံးရတဲ့သူတွေအတွက်အထိတ်အမှတ်ခေတ္တဆိုင်ငင်ခဲ့ကြပါသည်။တိုကျိုမြို့တော်ရဲ့အကြီးဆုံး9ဆီမှာ1999ခုနှစ်ကတည်းက9လေးလံတင်ပွဲကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတူနာ9ကစံချိန်တင်ဈေးအကြီးဆုံးနံပါတ်4နေရာမှာရှိခဲ့တယ်ဆိုပြီးကျိုတိုသတင်းမှာဖော်ပြထားခဲ့ပါလိမ့်။ကိုဗစ်ရောဂါကာလ2020ပြည့်နှစ်2021နဲ့2022ခုနှစ်တွေတုန်းကတူနာ9ဝယ်လို့အားကျခဲ့တာကြောင့်လေးလံတင်ဈေးအများကြီးမရခဲ့ပါဘူး။ဖူကူရှိမာမြို့မှာအနုမြူတန်တင်ရေတွေကိုပြန်ပြီးတော့တန့်စင်ပြီးတော့ပင်လေတဲ့ကိုပြန်သွင်းမဲ့အကြောင်း2023ဩဂတ်စာတုန်းကဂျပန်အစိုးရကကြေညာခဲ့ပြီးတဲ့နောက်ဟောင်ကောင်လိုမျိုးတခြားနိုင်ငံတွေကဂျပန်နိုင်ငံကပင်လယ်စာဝယ်သင့်မဝယ်သင့်ပြန်ပြီးတော့သုံးသပ်မှုတွေလည်းရှိနေခဲ့ပေမဲ့ဂျပန်ပင်လယ်စာဈေးကွက်မှာတော့လက်ဆက်တဲ့ငါအစိမ်းအသားစွာကိုဝယ်စားလိုတဲ့ဖောက်တယ်တွေများနေတော့မယ်ဖြစ်ပါရဲ့ရှင်
ီလီနိုင်ငံဆန်ဒီယေဂိုမြို့နယ်ပေ160ကျော်မြင့်မှာပြည်သစ်နိုင်ငံသားတယောက်ပေ800ကျော်ဂျိုးရန်ရှောင်နိုင်ခဲ့ပါတယ်။ပြည်သစ်ဂျိုးရန်ရှောက်သူနေတန်ပေါ်လင်းကကိုင်းစရာမလိုပဲအမြင့်164ပြီမှာအကွာအဝေး886ပြီထိဂျိုးရန်ရှောက်ပြနိုင်ခဲ့တာပါ။164ပြီမြင့်ဆိုတာက148ပြီမြင့်နဲ့စူးလီဖျားထက်ပေ20ထပ်မြင့်ပါသေးတယ်။သူမတော်တဆပြုတ်ကြရင်မြေကြီးပေါ်ကျမတော်အောင်လို့ခါမှဂျိုးနဲ့တော့တွဲထားတာပါ။ဒေသခံတွေရဲ့ပြဆက်ပွဲတော်တွေနဲ့လည်းတိုက်ဆိုင်ခဲ့တာဖြစ်ပြီးမြေပြင်ပေါ်ကပရိသတ်တွေကလက်ကုပ်လက်ဝါးတီးပြီးအားပေးခဲ့ကြပါတယ်။သူဟာ2021ခုနှစ်တုန်းကလည်းပြင်သစ်နိုင်ငံရဲ့အထင်ကရအီဖယ်မျော်စင်ရဲ့ပထမတဲ့အမြင့်ကနေပေ230အမြင့်မှာအကွာအဝေး1968ပေထိဂျိုးဒန်ရှောက်ခဲ့ပူပါတယ်ခင်ဗျာ
။အီတလီတနားရီတဲကကလေးတွေကိုလက်ဆောင်တွေယူလာပေးတတ်တယ်။သူတို့ကောင်းဆုံးပါကြီးဘက်ဖနာတယောက်နာမကျန်းတဲ့ကလေးလူနာတွေစီကိုသွားပြီးတော့လက်ဆောင်ပေးနိုင်ဖို့အီတလီရဲဝန်ထမ်းတွေကလမ်ဘော်ဂီနီဇိမ်ခံပြိုင်ကားနဲ့လိုက်မောင်းပို့ခဲ့ပါလေ။သူတို့ကောင်းဆုံးမကြီးဘက်ဖနာအဖြစ်ရဲမီတယောက်ကဝတ်ဆင်နေတာဖြစ်ပြီးယောမမျိုးဂျမန်လီဆေးရုံကကလေးလူနာတွေစီကိုဇန်နဝါရီလ6ရက်နေ့တုန်းကသွားလေခဲ့တာဖြစ်ပါလေ။သူနဲ့အတူတခြားရဲဝန်ထမ်းတွေကလည်းကလေးတွေနဲ့စကားပြောဆော့ကစားပေးခဲ့ကြပါလေ။ဒဏ္ဍာရီပုံပြင်တွေကသူတော်ကောင်းဆုံးမကြီးဘာဖနာကလိန်မာတဲ့ကလေးငယ်တွေကိုတကြားလုံးနဲ့လက်ဆောင်တွေကလေးတွေရဲ့ချီအိတ်ထဲအပြည့်ထည့်ပေးတာဖြစ်ပြီးတော့စိုးတဲ့ကလေးတွေအတွက်တော့မီးသွေးတုံးတွေပဲပေးတာဖြစ်ပါလိမ့်ရှင
်။လမ်ဘော်ဂီနီဇိမ်ခံပြိုင်ကားနဲ့နာမကျန်းကလေးလူနာရီစီကိုလက်ဆောင်ပေးတဲ့အီတလီကရဲစတဲ့သတင်းတွေပါဝင်တဲ့ကမ္ဘာသတင်းများထူးခြားစံပြသတင်းများအစီအစဉ်ကိုမက်ဤတန်စင်နဲ့ကိုဝင်းခန့်မောင်တို့ကပြောပြပေးခဲ့တာပါ VOE ကနေပြီးတော့နေ့စဉ်သတင်းလောအစီအစဉ်တွေကိုအပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေတာမကနိုင်ငံတကာဒေသတွေကထူးခြားတဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်ကျမတို့ရဲ့သတင်းကို bamis.voenews.com မှာအချိန်မီနားဆင်နိုင်ပါရှင်အခုအရှိနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါမယ်ရှင်
အမတ်စ်အဖွဲ့ပေါ်အောင်မွေးရတဲ့အထိဆက်လက်ထိုးစစ်ဆင်သွားမယ်ကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကထပ်မံအလေးထားပြောလိုက်ပါတယ်။စစ်ဖြစ်နေတာရပောင်းတရာပြည်တော်မှဂါဇာဒေသမှာစစ်ဆင်ရေးတွေအရှိန်မြင့်နေကြမှာပဲအစ္စရေးဝန်ကြီးချုပ်မနေ့ကထပ်ပြောလိုက်တာပါ။စင်နေမှာဟာမတ်စ်တွေလက်ထက်ရပောင်းတရာလောက်ဖမ်းဆီးခံထားတဲ့ဇာကံတွေလွတ်မြောက်ရေးအတွက်အစ္စရေးစုရောက်တောင်းဆိုတဲ့အနေနဲ့တယ်လီဖိမြို့တော်မှာ24နိုင်ကျဆန္ဒပြပွဲမှာတော့လူပေါင်းထောင်ချီပါဝင်ခဲ့ကြတာပါ။ဒီချိန်ထဲမှာပဲဂါဇာဒေသမှာအစ္စရေးရဲ့စစ်ဆင်ရေးတွေရပ်ဖို့ဝါရှင်တန်မြို့တော်ပါဝင်ကမ္ဘာမျိုးကြီးတွေမှာပါလက်စတိုင်းသားထောင်ချီဆန္ဒပြရပါတယ်။ဝါရှင်တန်ဒီစီမှာရှိတဲ့အင်ဗီရိုအနီးမှာလည်းလူပေါင်းထောင်ချီဆန္ဒပြသလိုလန်ဒန်ပါရီရောမမီလန်ဒဗလင်စတဲ့မျိုးကြီးတွေမှာလည်းဆန္ဒပြခဲ့ကြတာပါ။ထိုင်ဝမ်အနာရပါတီဒီမိုကရက်တစ်ပရိုဂရက်ဆစ်ပါတီ DPP ကိုထောက်ခံတဲ့နိုင်ငံတွေကိုတရုတ်နိုင်ငံရဲ့ဌာနနဲ့နိုင်ငံတကာမှာရှိတဲ့တန်ယုံတွေကသတိပေးလိုက်သလိုထိုင်ဝမ်ရွေးကောက်ပွဲမှာသမ္မတဖြစ်အနိုင်ရသွားတဲ့လိုင်ချင်ထေကိုလည်းချစ်ချူးစကားပြောကြတဲ့ဆွေရတွေကိုရှုတ်ချလိုက်ပါတယ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ DPP ပါတီသမ္မတလောက်လိုင်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကချစ်ချူးစကားပြောကြလိုက်ပြီးထိုင်ဝမ်နဲ့အလို့သဘောဆက်ဆံရေးဆက်လက်ထားရှိဖို့မျှော်လင့်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တဲ့အပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဒီကနေ့ပဲအပြင်းထန်တုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်
တရင်ကြည့်ချုပ်ကိုကိုအောင်လွင်ကပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာတွေကတော့ Helen Cordia ဖြစ်ပါတယ် VOE American အတန်ရဲ့ညပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြစေ VOE ကိုနားဆင်ကြရတဲ့ကျေးဇူးတင်ပါတယ်တောတာရှင်တွေအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာအိတ်ဆက်ခွင့်ရတဲ့ညလေးတညဖြစ်ပါစေရှင်ကျမခင်လေးပါ
This program has come to you from the Voice of America.